Welcome to the Voice of America in Burmese.
Mingla Manakim Osa, Washington Review New Cantangani, Natalnasin, April and Nasanaye, Puruhune Manakin season ago, Yamasano Jimene, Chanaigani Kunanaiti, Langometer Nasali Lizen and Azete, Langometer Tia Kuzerugani, Tolan Beni Bami. ကျွန်တော်ခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထုတ်နေပြီးပြောပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ထရောက်ကကြောင့်ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံစီးပွားရေးပြန်ပြီးအားကောင်းလာအောင်သမ္မတဒေါ်နယ်ထရန့်ရဲ့တွန်းအားပေးမှုကိုထောက်ခံတဲ့ပြည်내အနည်းဆုံး5ခုလောက်ကအုပ်ချုပ်ရေးမှုတွေကသူတို့ပြည်내တွေမှာစီးပွားရေးလုပ်ငန်းအငြင်းစားကလေးတွေကိုပြန်ပြီးဖွင့်ဖို့လုပ်နေ ကိုအခုဒါမှမဟုတ်လမ်းမဲ့သတင်းပတ်တွေအတွင်းပြန်ပြီးဖွင့်တော့မှာဖြစ်ကြောင်းမကြာခင်ရပိုင်းတွေမှာပြောကြားခဲ့ကြတာပါဒီလိုပြန်ပြီးဖွင့်တဲ့အခါဆိုင်ထဲကလူတွေနဲ့စားသုံးသူတွေကြားအနည်းဆုံး6ပေလောက်ခြားပြီးခက်ခွာခွာနေကြဖို့အတွက်တန့်တန့်မှုတွေချထားမှာဖြစ်ကြောင်းပြောပါတယ်အမေရိကန်နိုင်ငံကအလုပ်လက်မဲ့ဖြစ်သွားသူ22တန်းလောက်ပြန်ပြီးအလုပ်ရအောင်အခုလိုပိတ်ထားတဲ့စီးပွားရေးလုပ်ငန်းတချို့ကိုပြန်ပြီးဖွင့်ဖို့လုပ်နေတာဖြစ်ပြီးလူ10ဦးဒါမှမဟုတ်ဒီတွေပိုဆူဝေးတာအတွက်စိတ်ချရလောက်တဲ့အချိန်ဟာလာမယ့်ဇွန်လဒါမှမဟုတ်အဲ့ဒီနောက်ပိုင်းလောက်မှာဖြစ်နိုင်တယ်လို့ Washington Post နဲ့ Maryland တက္ကသိုလ်ရဲ့စစ်တမ်းမှာဖြေကြားသူတွေကယုံကြည်ကြပါတယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးစက်ခံရသူပေါင်း2သန်းခွဲကျော်နေပြီဖြစ်ပြီးသေဆုံးရသူက13,500ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American မှာတော့အကူးစက်ခံရသူက8,000ကျော်ရှိနေပါတယ်။ Spain နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်နောက်ထပ်သေဆုံးရသူဟာအင်္ဂါနေ့မှာ430ဖြစ်သွားတဲ့အတွက်အခုဆိုစပိန်မှာဒီရောဂါကြောင့်သေဆုံးရသူစုစုပေါင်း2000ကျော်သွားပါပြီ။ဒီရောဂါအခုဆက်ခံရသူကလည်းအင်္ဂါနေ့မှာ24000ကျော်ရှိနေပြီးလုံးခဲ့တဲ့4ရက်အတွင်းတစ်နေ့ကိုဖြန့်ဖြန့်ညရာခိုင်နှုန်းတိုးလာနေတာတွေ့ရတယ်လို့စပိန်ကျန်းမာရေးသတိပေးမှုဆိုင်ရာဌာနအကြီးအကဲကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်တရောဂါကြောင့်ကမ္ဘာတစ်လုံးမှာစားသောက်ရိတ်ခါမလုံလောက်မှုဒဏ်ကိုစိုးစိုးဝါးဝါးခံနေရသူဥယျာဉ်နှစ်ဆပိုးပြီးတိုးလာနိုင်ခြင်းရှိတယ်လို့ကမ္ဘာတစ်လုံးဆန်းလက်ရိတ်ခါပြဿနာမပေါ်ပေါက်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်နေတဲ့ Global Network ဖွဲ့ရဲ့အင်ကာနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကမ္ဘာတစ်လုံးနိုင်ငံပေါင်း55နိုင်ငံနဲ့နယ်နေဒေသတွေမှာနေထိုင်သူ135တန်းလောက်ဟာမနစ်က2019မှာဆန်းလက်ရိတ်ခါမလုံလောက်မှုအကြီးအကျယ်ကြုံခဲ့ရတာဖြစ်ပြီးအခု2020မှာတော့လူဦးရေ265တန်းဒီဒုက္ခနဲ့ကြုံရနိုင်တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူဒရက်စ်ကတော့ကမ္ဘာနေအတော်များများမှာအားနည်းပြီးထိခိုက်လွယ်တဲ့သူဘလောက်များများဆန်းလက်ရိတ်ကမလုံမလောက်တဲ့ဒဏ်ကိုစွတ်စွတ်ဝါးဝါးခံရမယ်ဆိုတာအချက်နဲ့မကောက်ယူနိုင်သေးတဲ့အချိန်မျိုးမှာအခုကိုရိုနာဗိုင်းရပ်စ်ကရောဂါဆိုကြောင့်နောက်ထပ်မိသားစုတိုင်ဝမ်တွေကျမ်းမှာပါပိုးပြီးဒုက္ခရောက်ဖို့ဖြစ်လာစေတယ်လို့ပြောပါတယ်။အင်္ဂါနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာလည်းကုလသမဂ္ဂဆန်းလက်ရိတ်ကအဖွဲ့အကြီးအကဲပူတောင်ယူက
We're addressing you today.
Coronavirus ဆိုင်ရာပြဿနာကလည်းကမ္ဘာနိုင်ငံတွေမှာဆန်းလက်ရိတ်ခါပြဿနာဖြစ်မလာအောင်အားလုံးဝိုင်းပြီးကြိုးပမ်းကြဖို့နဲ့ဒီလိုဖြစ်မလာရေးကို FAO ကအဓိကထားလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောသွားတာပါ။ကမ္ဘာတစ်လုံးစီးပွားရေးကျဆင်းမှုတွေနဲ့အတူပဋိပက္ခတွေတိုးလာနေပြီးငုံခေါင်ရေရှားတာလို့ရာသီဥတုဆိုင်ရာပြဿနာတွေပါတိုးလာနေတာဖြစ်ပြီးဒီချိန်မှာဒီကာယောဂါလိုဘေးအန္တရာယ်ဆိုးတွေကိုပါထပ်ပြီးရင်ဆိုင်ရလာမယ်ဆိုရင်နောက်ထပ်လူပေါင်း183သန်းလောက်အညာပေးကြုံလာနိုင်တယ်လို့အစိုးရကစားမှသတိပေးထားပါတယ်။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါမပြန့်ပွားအောင်တားဆီးတဲ့အနေနဲ့တလကြာညမထွက်အမိန့်ထုတ်ပြန်ထားရကနေအင်္ဂါနေ့မှာတော့ဖြေလျှော့ပေးလိုက်တယ်လို့စီးပွားရေးလုပ်ငန်းတချို့ကိုလည်းပြန်ပြီးဖွင့်ပွင့်ပေးလိုက်တယ်လို့အီရန်ဆိုရကကြေညာပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12133ညပိုင်းလိုမီတာ40 kHz 9133ညပိုင်းလိုမီတာ51 kHz 9805နဲ့ပိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရဲဘတ်တော်မှာတရိပ်တွေကိုဆက်လက်ကြီးညာပေးတော့ပါမယ်ရ
ဧပြီလ21ရက်အင်္ဂါနေ့ည7:00နာရီအထိထုတ်ပြန်ကြရမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်သူ122ဦးရှိသွားပြီဖြစ်ပါတယ်။မူလက119ဦးရှိရာကနေနောက်တိုးလူနာ2ဦးရှိတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအင်္ဂါနေ့ညမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်တိုးလူနာတွေကလူနာအဖွဲ့120ဟာဒဂုံမြို့တဲ့အရှေ့ပိုင်းကအသက်22နှစ်အရွယ်မျိုးသမီး2ဦးဖြစ်ပြီးလူနာအဖွဲ့121ကတော့ရှမ်းပြည်နယ်တောင်ကြီးမြို့ကအသက်21နှစ်အရွယ်မျိုးသမီးဖြစ်တယ်လို့ဆိုပါတယ်။လူနာအပ120ဟာမြန်မာပလာဇာမှာလွတ်လွတ်တဲ့ MPT ဝန်ထမ်းတွေဖြစ်ကြောင်းဒဂုံမြို့တဲ့အရှေ့ပိုင်းလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်မောင်ပြောတော်ကိုကိုးကားပြီးပြည်ထောင်သတင်းတွေမှာဖော်ပြထားပါတယ်။အခုချိန်ထိအတည်ပြုထားတဲ့လူနာတွေထဲမှာကျန်းမာရေးဝန်ထမ်း6ဦးပါဝင်နေတဲ့အတွက်တခွဲအတည်ပြုလူနာတွေနဲ့ချင်းချင်းမှုရှိတယ်လို့အသွားအသာကန့်သက်ခံရတဲ့ဆရာဝန်တွေနဲ့တိုက်နယ်စည်းရုံတွေမှာယောဂကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေကြောင်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မော်တော်ယာဉ်တစ်စီးရခိုင်ပြည်နယ်အတွက်တက်ခတ်ခံရပြီးလူသက်တည်ဆုံရတဲ့ဖြစ်ရပ်အတွက်အလွန်ဆိုးရိမ်ပူပန်မိကြောင်းမြန်မာနိုင်ငံအတွက်လုပ်ငန်းလုပ်ဆောင်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးနိုင်ငံတကာအဖွဲ့အစည်း16ခုကပူးတွဲတင်ညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကလည်းလက်နက်ကန်တပ်ဖွဲ့တွေကြောင့်အပြစ်ခတ်ချက်ချင်းရစဲဖို့လည်းတောင်းဆိုလိုက်ကြပါတယ်။ WHO ရဲ့ဒေသခံဝန်ထမ်းဦးပြည့်စုံဝင်းမောင်တည်ဆုံရတဲ့အတွက်ဝန်ထမ်းမိကြောင်းနဲ့တိုက်ခတ်မှုတွင်ဒဏ်ရာရရှိခဲ့သူကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတို့အမြန်တက်တာစီဖို့လဲဆူတောင်းကြောင်းဖူးတွဲကြေညာချက်မှာပါရှိပါတယ်။ COVID-19 ရောဂါတန်တရားရှိလူနာတွေရဲ့နှာခေါင်းတိုးပတ်နမူနာတွေတည်ဆောင်လာတဲ့ WHO အမှတ်အသားမော်တော်ယာဉ်တစ်စီးမြပြမြို့နယ်မှာ AV20 ရဲ့တပ်ကတက်ခတ်ခံရတဲ့ဖြစ်ရပ်ဟာ COVID-19 ကပ်ရောဂါဆက်ရောက်နေခြင်းတကမ္ဘာလုံးအဖြစ်ခက်ရစေရေးကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြေတားရက်ခံချက်ကိုစင်းလိုက်တာအကောင့်ထဲပေါ်ပြဖို့လွယ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ကြောင်းညင်ညာချက်မှာပါရှိပါတယ်။ Save the Children အပြည်ဆိုင်ရာချက်ချင်းဒီအဖွဲ့နဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC အဖွဲ့တို့လိုလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့အစည်း6ခုရဲ့ညင်ညာချက်ထဲမှာအပြစ်ခတ်ချက်ချင်းရစဲဖို့အပြင်လူသားချင်းစာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုရခိုင်ပြည်နယ်အတွင်းအနောက်ရှင်းရှိသွားလာခွင့်ပေးဖို့ရတားတွေကိုအကာအကွယ်ပေးဖို့စတဲ့အချက်တွေလည်းတောင်းဆိုထားပါတယ်။ EVL 20ရဲ့တိုက်ခိုက်မှုကိုသူတို့လွတ်ဆောင်တာမဟုတ်ဘူးလို့ရခိုင်လက်နက်ကိုင်အဖွဲ့အေးကတော့မြန်မာစစ်တပ်ကပါညင်ပယ်ထားပါတယ်။မြန်မာနိုင်ငံရဲ့ယာယီဌာနကလည်းမြန်မာအစိုးရအနေနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်အခက်အခဲတွေရှိနေပေမဲ့ကမ္ဘာကယောဂါပင်ကျော်လွှားနိုင်ရေးအတွက်ကုလသမဂ္ဂကမ္ဘာကျန်းမာရေးအဖွဲ့တို့နဲ့အတူဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆုံးဖြတ်ထားတယ်လို့ EVL 20ရဲ့တင်ပြထုတ်ပြန်ခဲ့ပါတယ်ခင်ဗျ။စင်ကာပူနိုင်ငံမှာ COVID-19 ကပ်ရောဂါကျရောက်နေတဲ့အတွက်အခန့်အတန့်နဲ့သွားလာခွင့်ပိတ်ပင်ထားတာကိုနောက်ထပ်သတင်းလေးပါထပ်တိုးလိုက်တယ်လို့ဝန်ကြီးချုပ်လီရှောင်းလုံးကအင်ကာနေကပြောပါရယ်။မနေ့အင်ကာနေတရက်ထဲမှာရောဂါကူးစက်သူအသစ် 1100 ကျော်တွေ့ခဲ့လို့နိုင်ငံတော်ကူးစက်ခံရသူပေါင်း 9000 ကျော်ရှိတာမို့စင်ကာပူဟာအရှေ့တောင်အရှေ့နိုင်ငံတွေထဲမှာကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာခဲ့ပါရယ်။တင်းနာနေတုန်းကလည်းကူးစက်သူ 1000 ကျော်ထပ်မံတွေ့ရှိခဲ့တာပါ။ကုဆတ်သူဦးရဲ့80ရာခိုင်နှုန်းလောက်ကပြပကနေလာရောက်ကြတဲ့ရွှေပြောင်းလူသားတွေဖြစ်ပြီးသူတို့ဟာအင်းရအဆောင်တွေမှာဆူဝေးနေထိုင်ကြတာပါဒီလိုအင်းရအဆောင်တွေမှာနေထိုင်သူတွေကရောဂါလက္ခဏာပြသူရောမပြသူတွေကိုပါအားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်အခုလိုကုဆတ်မှုနှုန်းမြင့်တက်လာတာလို့လည်းဝန်ကြီးချုပ်လီးကပြောပါတယ်ဖလုတ်သမားတွေနေတဲ့အဆောင်တွေအတွင်းရောဂါထိကျုပ်ရေးဆောင်ရွက်ထားနိုင်ပြီဖြစ်ပေမဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အကြောင်းတွေကိုမေလ၄ရက်နေ့ထိတမောင်းမှုရောဂါကိုထိကျုပ်နိုင်တဲ့အထိဆက်လက်ပိတ်ထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်အိန္ဒိယနိုင်ငံမြို့တော် New Delhi မြို့ကသမရရမ်နာကိုဗင်းရဲ့အိမ်တော်ဝင်တွင်ဝန်ထမ်းအရာတစ်ခုမှနေထိုင်တဲ့ရေတပ်ဝန်ထမ်းတယောက်ရဲ့မိသားစုဝင်တစ်ဦးစီမှာ COVID-19 ရောဂါကူးစက်နေတာကိုတွေ့ရှိရတဲ့အတွက်အင်္ဂါနေ့ကသမရအိမ်တော်အရာဝင်တွေ့နေထိုင်သူ900လောက်ကိုတိကျခွဲထားလိုက်ရပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့သမရကိုဗင်းနဲ့သူ့ကိုစောင့်ရှောက်နေသူတွေကတော့အစ်စ်နိုင်ဝန်ထမ်းတွေနဲ့ထိတွေ့ဆက်ဆံတာမရှိလို့တိကျခွဲနေထိုင်သွားဖို့အစီအစဉ်မရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။သမရအိမ်တော်ဝင်တွေ့အလို့သမားတွေနေတဲ့တိုက်ခတ်တရားကြောကဝန်ထမ်းတွေဒီထဲမှာပဲနေကြဖို့အမိန့်ထုတ်ထားသလိုရေတပ်ဌာနကအလို့လုပ်နေတဲ့အလို့သမားနဲ့မိသားစုဝင်5ဦးကိုလည်းတိကျခွဲဆောင်ကြည့် quarantine center ကိုပြောင်းရွှေ့ထားပါတယ်။ပါကစ္စတန်မှာတော့ဝန်ကြီးချုပ်အမရာခန်COVID-19 ရောဂါရှိမရှိစစ်ဆေးခံရဖို့ရှိပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းကသူတွေ့ဆုံခဲ့တဲ့ပရဟိတအဖွဲ့ကြီးတခုရဲ့အကြီးအကဲတူမှာရောဂါကူးစက်နေတာကိုသိရတဲ့အတွက်ဝန်ကြီးချုပ်ခံကအခုလိုစစ်ဆေးမှုခံယူရတာပါ။အာဖဂန်နစ္စတန်သမ္မတနိုင်ငံတော်မှာလည်းပြီးခဲ့တဲ့သတင်းပတ်ကပဲရောဂါပိုးကူးစက်သူအနည်းဆုံး20လောက်တွေ့ရတဲ့အတွက်အာဖဂန်သမ္မတအရှရာ ကာရီနဲ့သူစနီးတို့လည်းအစ်စ်ဆေးခံခဲ့ပေမဲ့ရောဂါပိုးတွေ့ရှိခြင်းတော့မရှိပါဘူး။ ဗီဒီယိုနိုင်ငံကသူနာအဖွဲ့နှစ်ဖွဲ့ဟာကိုဗစ် -19 ကာကွယ်ဆေးစံသက်ထုတ်လုပ်နေရမှာတိုးတက်မှုတွေတည်တည်တတ်တာရနေတယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီးမတ်ဟန်ကော့ကကမနေ့အင်္ဂါနေ့ကကြေညာလိုက်ပါတယ်။အဲ့ဒီအဖွဲ့တွေကတစ်ဖွဲ့ကလူလူနဲ့စံသက်မှုကိုဇာတာပရိနေမှာစလုပ်တော့မှာလို့လည်းဝန်ကြီးဟန်ကော့ကကပြောပါတယ်။အလားအလာရှိတဲ့ကာကွယ်ဆေးတွေဖော်ထုတ်စံသက်နေတဲ့ Imperial College of London နဲ့ Oxford တက္ကသိုလ်တို့ကသူနာအဖွဲ့တွေကဖော်ဆက်ထားတဲ့ကာကွယ်ဆေးနှမျိုးစလုံးလူလူနဲ့စံသက်ဖို့အဆင့်ရောက်နေပြီလို့လန်ဒန်မြို့မှာကျင်းပတဲ့သတင်းစာရှင်ဘောမှာသူကအခုလိုပြောသွားတာပါ။ဘုရုံးဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ရခိုင်ပြည်နယ်ရင်ကုလသမဂ္ဂရင်းတစည်းတိုက်ခိုက်ခံရမှုအတွင်းရရှိခဲ့တဲ့ဒဏ်ရာနဲ့တဦးသေးဆုံးတဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့မှုအပေါ်လွတ်လပ်စွာစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်တဲ့အကြောင်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်တွင်းကကိုဗစ် -19 စောင့်ကြည့်လူနာတွေထံကဓာတ်ခွဲနမူနာတွေကိုရန်ကုန်ကိုသေဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကားတနင်္လာနေ့ညနေပိုင်းမှာရခိုင်ပြည်နယ်မင်းပြားမြို့နယ်တွင်တိုက်ခိုက်ခံခဲ့ရတာမှာ WHO အဖွဲ့ကြီးရဲ့ဒေသခံဝန်တန်းဦးပြည့်စုံဝင်းမောင်အပြင်းထန်ဒဏ်ရာရပြီးအင်္ဂါနေ့မနေ့ကမှသေဆုံးခဲ့ရတာပါအစိုးရဝန်တန်းဦးအောင်မျိုးဦးကတော့ပြင်းပြင်းထန်ထန်ဒဏ်ရာရသွားပါတယ်ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့လွတ်လပ်စွာစုံစမ်းစစ်ဆေးပြီးအရေးယူပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်တာပါအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျယ်ရစ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
် And I'm sent to report that a driver with the World Health Organization working in Rakhine State in Myanmar
ကုလသမဂ္ဂအမှတ်တံဆိပ်ခင်းခင်းရှားရှားပါတဲ့ကားတစ်စီးတနင်္လာနေ့ညနေပိုင်းရခိုင်ပြည်နယ်တွင်တိုက်ခိုက်ခံရမှုအတွင်း WHO အဖွဲ့ကြီးအတွက်အလုလုပေးနေတဲ့ရင်မောင်းတည်ဆုံခဲ့ရပါတယ်။တည်ဆုံခဲ့ရတဲ့ဦးပြည့်စုံဝင်းမောင်ကမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကိုကူညီမှုအနေနဲ့ရခိုင်ပြည်နယ်တွင်ကကိုဗစ် -19 စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုသေယူပို့ဆောင်ပေးခဲ့တာဖြစ်ပါတယ်။ကမ္ဘာဘေးကင်းရေးဆောင်ရွက်ရင်းအသက်ဆုံးရှုံးခဲ့ရတာဟာဆိုရင်ဝမ်းနည်းစရာဖြစ်ပါတယ်လို့ WHO အကြီးအကဲဒေါက်တာတက်ဒရော့စ်ကလည်းပြောဆိုထားပါတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တည်ဆုံးခဲ့ရတဲ့ဥပြည့်စုံဝင်းမောင်အတွက်ဝမ်းနည်းရာကြောင့်နဲ့ဒဏ်ရာရခဲ့တဲ့အစိုးရဝန်ထမ်းဦးအောင်မျိုးဦးအမြန်ဆုံးပြန်လဲကျန်းမာလာစေဖို့ဆုတောင်းကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုကိုအပြည့်အဝပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးပြီးကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုကြောင်းပြောခွင့်ရကကြေညာချက်ထုတ်ပါတယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်ရာမောင်းတံတားအနီးမှာတနင်္လာနေ့ညနေခင်းကကုလသမဂ္ဂရဲ့အဖွဲ့တစ်ခုဖြစ်တဲ့ WHO အဖွဲ့အမှတ်တံဆိပ်ထင်ထင်ရှားရှားပါတဲ့မော်တော်ယာဉ်တိုက်ခိုက်ခံရတဲ့အတွက်တုံ့လှုပ်မိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားမယ်လို့လည်းနိုင်ငံသားဝန်ကြီးဌာနကြေညာချက်မှာပါပါတယ်။ရခိုင်ပြည်နယ်တွင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တိုက်အေအေကြားတိုက်ပွဲတွေရှိနေပြီးအခုတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တော့တာဝန်ခံမဲ့သူမရှိပါဘူး။ရခိုင်ပြည်နယ်တွင်တိုက်ခိုက်မှုတွေကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကဝန်ထမ်းတဦးအသက်ဆုံးရှုံးရတဲ့အပေါ်ဝန်းနေရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ခဲ့ပြီးရခိုင်မှာတိုက်ပွဲတွေရပ်တန့်ဖို့အများဆုံးလိုအပ်နေပြီဆိုတာကိုဒီအချက်ကထပ်မံမိမောင်းထိုးပြနေတယ်လို့လည်းထောက်ပြထားပါတယ်။ဥပြေဆုံးဝင်းမောင်တည်ဆုံးခရမှုအတွေ့ဝမ်းနည်းမှုအထင်းမှတ်နဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးမှာအင်္ဂါနေ့ကကုလသမဂ္ဂအလံကိုတိုင်တဝက်ရှော့ချလွှင့်ထူခဲ့ပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
။ထိုင်းနိုင်ငံကနေနေရက်ပြန်မြန်မာတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာလူဦးရေ100,000+လောက်ထားနိုင်မဲ့စောင့်ကြည့်ရေးစင်တာတွေပြင်ဆင်ထားပြီးပါပြီ။ဒီသတင်းကိုတင်ဆက်ပေးမှာပါ။ထိုင်းနိုင်ငံတဲကမြန်မာနိုင်ငံတဲကိုပြန်လာကြမဲ့ရွှေပြောင်းလို့သမားတွေအတွက်ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာအများဆုံးလက်ခံဖို့အတွက်ပြင်ဆင်ထားကြောင်းကရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကပြောပါတယ်။အဲ
ကျွန်တော်တို့ဟိုစန္ဒာတွေကတန်းတန်းလေးလာတော့တိုးပြီးတော့ကောင်းနိုင်မှာတော့ခါပါတယ်။ အတိကတော့မှာကျွန်တော်ဟိုကျွန်တော်မြောက်ရီရဲ့ဆန်အံ့ရဲ့နောက်မွန်ပြည်နယ်အတွင်းပေါ့ဒီနယ်မှာမော်လမြိုင်ရဲ့သူကျန်တာတွေဆက်ဖွင့်တော့မှာအဲ့ဒီနေရာတွေမှာအဲ့ဒါအဲ့ချင်းတွေမှမူတည်ပြီးတော့တိုင်းဒေသကြီးတွေနဲ့ညှိနှိုင်းပြီးတော့အဲဆောင်းရတဲ့ဘောကတော့ဟုတ်ပါတယ်မှာဒီနယ်အတွင်းမှာတော့9000 6000လောက်ပေါ့မှာညမှာလာကြည့်ရအောင်မွန်ပြည်နယ်ကမှာတော့8000ဝန်းကျင်လောက်ရှိတော့အဲ့ဒီကစားနေတော့ဟိုကျွန်တော်တို့ဆွေးနွေးကြတော့ပြန်လက်တော်နေရတယ်။မပြန်ပြီးတော့ဘုဒ္ဓတန်ဆင်တော်တို့အဲဒီဝါဒလေးရေစမမနာကလေးလုံးနေပေါ့
။တချို့ပြည်နယ်နဲ့တိုင်းတွေကတော့သူတို့ရဲရွာမှာနေတဲ့ပြည်တော်ပြန်မြန်မာလူသမားတွေအတွက်သူတို့ဒေသတွေမှာပဲတိကျထားစောင့်ကြည့်ဖို့နေရာတွေပြင်ဆင်ထားပြီးနေဆက်ရောက်လာတဲ့အဲ့ဒီလူသားတွေကိုတိုက်ရိုက်လာကြဖို့အစီအစဉ်တွေရှိနေပါတယ်။ဒါပေမဲ့ရန်ကုန်တိုင်းအပါအဝင်တချို့တိုင်းနယ်ပြည်နယ်တွေကတော့ချက်ချင်းလာခေါ်ဖို့အခက်အခဲရှိတယ်ဆိုပြီးဦးတည်ဆောင်ကပြောပါတယ်
။ချို့ကျတော့လေဟိုသူပြည်နယ်ကအပေါ်အင်းနဲ့လက်ရှိလုပ်နေတဲ့နေထားနိုင်ဒီကပြန်လာမယ်လို့ဝန်ဆန်းလာရှိရတယ်။သူရဲ့ဝန်ဆန်းမှုနဲ့အကျွန်တော်ထည့်ကောင်းပါဘုရားဟုတ်ကဲ့။ဒီကတော့ချို့ဟိုတိုင်းဒေသကြီးပြည်နယ်ကချို့တစ်ခါလဲခပိုင်းဆောင်ပြီးတော့လက်ခံမယ်လို့ရှိလို့အချို့ကျလည်းတန်းမကြိုနိုင်သေးဘူးလေ။ဒီနိုင်ငံချို့ကျလည်းဟိုကွန်ဒီထားဖို့ခက်တယ်လို့အမကွေးလိုပါလို့ဆိုတော့သူအနေနဲ့ပြင်ဆင်ထားတယ်ပြင်ဆင်ထားပြီးတော့တို့တခါလေဒီလိုမှအလေးရှိတာပေါ့
ဟုတ်ကဲ့
မန္တလေးတိုင်းဆိုတဲ့မန္တလေးတိုင်းနဲ့ခြေဆက်ပြီးသူလုံးမလေးရှိရမှာ
ဟုတ်ကဲ့ဟုတ်ကဲ့
ရန်ကုန်ကရှိတော့ရှိရသူချက်ချင်းတော့သူလုံးနိုင်မှာမဟုတ်ခင်ဗျာ
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကာယရောဂါဖြစ်တဲ့အချိန်ထိစက်ရုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလူအားကမပေးနိုင်တဲ့ဒီဝါလီခံလိုက်တဲ့စက်ရုံတွေလည်းရှိနေပါတယ်စက်ရုံတွေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလောအားကနှစ်နာရာတွေအပြင်နေထိုင်စားသောက်ဖို့အခက်အခဲတွေကြောင့်2020နှစ်စကနေစပြီးနေရက်ပြန်လာနေကြတာပါမလထဲမှာတော့တောင်ကနန်းရှိတဲ့မြန်မာလူသမားတွေနေရက်ပြန်လာခဲ့ကြပါတယ်ဒီနောက်မှာတော့ COVID-19 အရေးပေါ်ကာလမှာမြန်မာဘက်ကစောင့်ကြည့်ရေးစင်တာတွေအဆင်သင့်မဖြစ်သေးတာမို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကထိုင်းကပြန်လာမဲ့အလို့သမားတွေကို AB လ 30 နောက်ပိုင်းမှပြန်လာကြဖို့ကြေညာချက်ထုတ်ပြန်ထားတာကြောင့်အလို့သမားတွေဟာ AB လကုန်မှနေရာပြန်လာကြမှာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်မှမြန်မာလူသား3သန်းထက်မနည်းအလို့လုပ်ကင်နေကြတာဖြစ်ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ပြီးခဲ့တဲ့ April 20ကစလို့ဗန်နဲ့ပုတ်ကလိကလုပ်ငန်းတော်တော်များများဟာပြန်လည်လဲပတ်ပြီးဝန်ထမ်းတွေပြန်အလုပ်လုပ်ကြရမှာအဲ့ဒီဝန်ထမ်းတွေအတွက်ယောဂါကာကွယ်ရေးအစီအစဉ်တွေဘာတွေများလုပ်ထားသလဲဆိုတာကိုတင်ဆက်ပေးမှာပါရုပ်လုပ်ငန်းလိုပုတ်ကလိကလုပ်ငန်းတော်တော်များများပြန်လည်ဖွင့်လှစ်လုပ်ကြနေကြပေမဲ့ဒီလူတွေအတွက်ယောဂါပိုးမကူအောင်ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုအစိုးရဘက်ကထုတ်ပြန်ထားပေမဲ့ဒါတွေကိုစက်မှတ်ဖို့လိုတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်အလုပ်သမားရေးလှုပ်ရှားသူတဦးဖြစ်တဲ့မတ်တက်တော့အောင်ကတော့လုပ်ငန်းဝင်ပြန်ဝင်နေရတဲ့အလုပ်သမားတွေနဲ့ပတ်သက်လို့အခုလိုအစိုးရကိုတိုက်တွန်းသွားပါတယ
်ဒီတက်မှရင်းနဲ့အာကစားဝန်ကြီးဌာနကနေပြီးတော့အထောက်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းပေါ့နော်အလုပ်ရှင်တွေဘက်ကလေးစားလိုက်နာဖို့လိုအပ်တယ်ဟိုအများသောအားဖြင့်ကအလုပ်ပြုတ်မှာကြောက်ကြတယ်ဒီအချိန်ဒီကာလဒီကြောက်ရမှုတွေလည်းရှိနေကြတဲ့ကာလမှာစိတ်ဟုံလုံယုံများတွေကိုပဲဖြစ်သေးညာမျိုးမဟုတ်ပဲနဲ့ပေါ့နော်ခုနအလုပ်ဌာနများရဲ့အောက်မှာအတုံးဝင်ထားတဲ့ဒီကုမ္ပဏီ service ပေးတဲ့နေရာတွေဝန်ဆောင်မှုပေးနေရတဲ့နေရာတွေမှာလုပ်နေတဲ့ဒီ human being တွေကိုလည်းပဲဒါဒီ company အနေနဲ့ပေါ့နော်ဒါ company ဖွဲ့ထားပြီးတော့စစ်ဆေးဖို့အတွက်လိုအပ်တယ်ဟိုအလုပ်သမားတွေဘက်ကလည်းမပြောရဲအလုပ်ရှင်ကလည်းဒီဥပဒေထုတ်ထားတဲ့စီမံစည်းကမ်းတွေကိုလေးစားလိုက်နာဖို့မရှိဘူးဆိုလို့ရှိရင်နောက်ဆက်တွဲပြဿနာဒီကျမတို့ကဒါရိုးရိုးပြဿနာမဟုတ်ပါဘူးကမ္ဘာကပ်ယောဂပြဿနာဖြစ်ပါတယ်ဒီကပ်ယောဂဖြစ်တဲ့အတဲ့အင်မတန်ဆိုးရင်ရယ်တိကျတဲ့စီမံစည်းကမ်းတွေနဲ့စစ်ဆေးမှုတွေကိုပေါ့နော်ဖြည်းဖြည်းရောက်လုပ်ပြီးတော့အရေးယူခြင်းကိုလည်းဖြည်းဖြည်းရောက်တွေလုပ်ဖို့လိုအပ်တယ်လို့ကျမအနေနဲ့မြင်ပါတယ်
လက်ရှိမှာတော့ COVID-19 virus ပြန့်နှံ့မှုကနေကာကွယ်ထိန်းချုပ်ရေးအတွက်တနိုင်ငံလုံးမှာရှိနေတဲ့စက်ရုံအလုပ်ယုံတွေကိုအစိုးရဝန်ကြီးဌာနနဲ့ပူးပေါင်းအဖွဲ့ဝင်တို့ကစစ်ဆေးပြီးတမတ်ချက်နဲ့ကိုင်မှဖွင့်ရမယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဲ့လိုလှုပ်ဆောင်ပြီးမှစက်ရုံအလုပ်ယုံအလုပ်ဌာနတွေကိုဒီလ20ရက်ကနေ30ရက်အတွင်းစစ်ဆေးမှုတွေလုပ်သွားမယ်လို့ပြောဆိုထားပါတယ်။စေဝါထုတ်လုပ်ရေးစက်ရုံတွေစားတောက်ကုန်ထုတ်တဲ့စက်ရုံတွေကျန်းမာရေးလိုအပ်ချက်တွေနဲ့ကန့်ညီဖို့ဖွင့်ဖို့အသင့်ဖြစ်နေတဲ့စက်ယုံအလုပ်ယုံတွေနဲ့အလုပ်ဌာနတွေလုံသားဥယျာဉ်တစ်ထောင်နဲ့အထက်အလုပ်လုပ်နေတဲ့စက်ယုံအလုပ်ယုံတွေကိုဦးစားပေးစစ်သွားမယ်လို့လဲအဲ့ဒီ ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ကျမရေးဌာနကထုတ်ပြန်ချက်မှာတော့စစ်ဆေးမဲ့လုပ်ငန်းတွေမှာစက်ယုံအလုံးယုံတွေအပြင်လုပ်ငန်းဌာနများဆိုတာပါဝင်ပေမဲ့ဖော်ပြထားတဲ့ဌာနတွေကဘယ်လိုဌာနလဲဆိုတာတိတိကျကျဖော်ပြထားခြင်းမရှိပါဘူး။ဒီအတွက်တိတိကျကျဖော်ပြပေးတာမျိုးလုပ်ဖို့မတသက်အောင်ကပြောပါရစေ။ဒါကြောင့်စစ်ဆေးဖို့လှုပ်ဆောင်မှုဘိုင်းကလည်းအားနည်းတာတွေမဖြစ်ဖို့နဲ့လက်ရှိဖွင့်ထားပြီးဖြစ်တဲ့အလုပ်ခွင်တွေလက်ရှိဖွင့်ထားပြီးဖြစ်တဲ့အလုပ်ခွင်တွေကိုအမြန်ဆုံးစစ်ဖို့မတတ်တတ်အောင်ကတိုက်တွန်းခဲ့ပါတယ်။ကမ္ဘောဇာဘဏ်ရဲ့နိုင်ငံသားဘဏ်အကောင့်နဲ့ဘဏ်လုပ်ငန်းကဌာနမှူးဦးမင်းနန္ဒာဆိုကတော့သူတို့ဘဏ်လုပ်ငန်းအနေနဲ့လူအများနဲ့ဆက်ဆံရတဲ့လုပ်ငန်းတစ်ခုဖြစ်တာကြောင့်ပိုမကူအောင်အထူးသတိထားဆောင်ရွက်နေတယ်လို့ပြောပါတယ်
။ဟုတ်ဒီဥစ္စာ financial institution ပေါ့နော် banking sector ရောအဲအစိုးရကမပိတ်ရဘူးလို့ official ဟို announce လုပ်ထားတယ်။ဟို order ထုတ်ထားတာဖြစ်တဲ့အတွက်ကျွန်တော်ကတော့အဲ distancing ပေါ့နော် distancing လုပ်ထားတာရှိတယ်။ပြီးတဲ့အခါကျတော့ဟို work from home အစီအစဉ်ရှိတယ်ပြီးတော့ work from another place ဆိုပြီးတော့မှအဲ့လိုမျိုးကျွန်တော်တို့ခွဲပြီးတော့လုပ်ထားတာတွေရှိတယ်ပေါ့နော်ဒါတော့ကျွန်တော်တို့ဒီတဟုတ်ကိဗီဇာရဲ့ policy ပေါ့ဟုတ်ဒီနေ့ကကြတော့ကျွန်တော်ဒီ customer နဲ့ direct ထိတွေ့ရမယ် operation နေ့မှာကြတော့ကျွန်တော်ဟို hand gel လိုမျိုးတို့ပြီးတဲ့ခါကျလို့ရှိရင် face mask တို့အဲ့လိုမျိုးတွေပေါ့နော်ဒီဘုတ်အတွက်အကာအကွယ်အရန်ဒါဖြစ်မဲ့ဟာမျိုးတွေအကုန်လုံးကိုလည်းလုံးဝဝင်မှပြီးတော့ပေါ့နော်ဒါကိုမဖြစ်မနေလိုက်နိုင်ဖို့အတွက်စီကံထုတ်တာပေါ့နော်ဟုတ်ကဲ့မဖြစ်မနေတော့အလုပ်ဆင်ရမှာပေါ့အဲဆိုရင်ပူပန်စိတ်အနေနဲ့ကတော့ဟိုဒါကတော့ဒီလူတိုင်းမှာရောဒီလူသားတိုင်းမှာရောပေါ့နော်အခုလူမျိုးအချင်းကြီးမှာတော့အကုန်လုံးနည်းနည်းများတော့ရှိကြတာပေါ့
ကုန်စည်တင်ပို့တဲ့လုပ်ငန်းတစ်ခုမှာလုတ်ကင်ရဲ့အမီမဖော်လို့သူတူကတော့လက်ရှိမှာသူတို့ကုမ္ပဏီအနေနဲ့ကျန်းမာရေးဘက်ကထုတ်ပြန်ထားတဲ့သတ်မှတ်အကွာအဝေးတွေထားတာကုမ္ပဏီကနေကာကွယ်ရေးပစ္စည်းတွေဝေမျှတာတွေလှုပ်ဆောင်ပေးတာမျိုးမရှိဘူးလို့ပြောပါတယ်တိုင်ကြားဖို့လှုပ်ဆောင်တာမှလည်းအလုပ်ထိခိုက်မှာစိုးတဲ့အတွက်တိုင်ကြားခြင်းလည်းမရှိဘူးလို့သူကပြောပါတယ်သူအနေနဲ့အခုချိန်မှာအစိုးရဘက်ကတိတိကျကျလာစစ်ပြီးအရေးယူတာမျိုးကိုလိုချင်တယ်လို့သူကပြောပါတယ်။လုပ်ငန်းဝင်တွေမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုထိန်းချုပ်တားဆီးနိုင်ရေးအတွက်လူတွေခောက်ခွာနေကြဖို့ပါဝင်လိုက်နာဖို့ထုတ်ပြန်ထားတဲ့စီမင်းစီကဲတွေကိုတိတိကျကျကျင့်သုံးခဲ့တဲ့နိုင်ငံတော်တော်များများမှာဒီလုပ်ငန်းတွေကနေပိုကူးဆက်နှုံမရှိသလောက်နည်းသလိုကောင်းကျိုးများစွာဖြစ်ခဲ့တဲ့ဆိုတဲ့တာတကားတွေရှိတာကြောင့်ထုတ်ပြန်ချက်တွေကိုလုပ်ငန်းရှင်တိုင်းကလိုက်နာနိုင်ဖို့တက်မှတ်ဖို့လိုအပ်တယ်လို့ကျန်းမာရေးပညာရှင်တွေဘက်ကလည်းထောက်ပြနေတာရှိပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ခံရတဲ့ American ပြည်ထောင်စုကပြည်내တချို့မှာကန့်သက်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့အသွားအလာတွေကိုပြန်ဖွင့်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေအပေါ်မြန်မာ American တွေရဲ့အမြင်တွေကိုစူးစီးတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ American တဝန်းပြည်내ပေါင်း12ပြည်내ကျော်ကမြို့ကြီးတွေမှာလူငယ်တွေရက်အနည်းငယ်အတွင်းလူတွေလမ်းပေါ်ထွက်ကားဟုံးတွေတီးလမ်းတွေပိတ်ပြီးဆန္ဒပြခဲ့ကြပါတယ်။ COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်ဖို့ယာယီပိတ်ထားတဲ့ပန်းခြံတွေအပန်းဖြေကမ်းခြေတွေနဲ့အသေးစားလုပ်ငန်းတချို့ပြန်ဖွင့်ပေးဖို့သူတို့ကတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့မြို့တွေထဲမှာပါဝင်တဲ့နယူးယောက်ပြည်နယ်ဘာဖလိုမြို့မှာနေထိုင်သူအသေးစားလုပ်ငန်းရှင်ဦးမင်းနိုင်ကတော့ကိုယ်ဆန္ဒအပေါ်မူတည်ပြီးတောင်းဆိုတဲ့လှုပ်ရှားမှုတွေဟာအစွန်းရောက်တယ်လို့မြင်ကြောင်း VOA ကခုလိုပြောပါတယ
်။ဒီဟာကအဲ့တို့ကတို့ရဲ့ဆန္ဒတွေကိုရှေ့တန်းတည်ဒီလိုမျိုးတွေလုပ်ပေးမယ်တကယ်လက်တွေ့အခြေအနေမှာကြတော့ကျွန်တော်တို့ဒီနေတဲ့နယူးယောက်ပြည်နယ်နယူးယောက်ဘက်ဒီမှာဆိုရင်အခြေအနေကဆိုးဝါးဆဲလို့ပြောလို့ရတယ်ဖြစ်တဲ့ positive daily record တွေရလဲတိတိတသာရော့နေသွားတာတွေမရှိသေးဘူးဆိုတော့အရန်ကိုစိုးရိမ်ရတဲ့စိတ်မှာပဲစီနေသေးတဲ့အတွက်ကြောင့်ဆက်ပြီးတော့တိခတ်ရမယ်စောက်ဆိုင်ရမယ်ဆိုရင်ဒီတဲ့အခြေအနေတွေတောင်းလဲသွားတာမျိုးတွေကြုံရမယ်ဒီဟာတွေကလည်းအားလုံးနဲ့သက်ဆိုင်တာဖြစ်တဲ့အတွက်ကြောင့်အခုလိုဒူးချင်းဆန္ဒတွေနဲ့စုပေါင်းပြီးတော့ဆန္ဒတူတဲ့လူတွေစုပြီးတော့ဒီလော့ဒေါင်းလုပ်ထားတဲ့ကိစ္စတွေကိုလက်မခံနိုင်ဘူးနှကောင်းစည်းတွေမတက်နိုင်ဘူးဆိုတဲ့ဟာတွေကတော့အခုဒူးချင်းအမြင်ရတော့ဒါတွေကအစိုးရောက်တယ်လို့မြင်တယ
်ယောဂကူးစက်မှုအစိုးရဆုံးခံခဲ့ရတဲ့နယူးယောက်နယူးဂျာစီလူးဝီစီယားနာစတဲ့ပြည်နယ်တွေလောက်မဆိုးတဲ့တက်ဆက်စ်ပြည်နယ်ဒါလက်စ်မြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသူဆန်ရောကတော့ဆန္ဒပြပွဲတွေကိုကြည့်ပြီးဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဘလောက်ကြီးတယ်လဲဆိုတာကျန်းမာရေးပညာပေးဖို့ပြည်နယ်အစိုးရဘက်ကလိုအပ်နေတာကိုပြသနေတယ်လို့ဆိုပါတယ
် business ကတော့ဆုံးရှုံးနေတယ်ဟုတ်ကဲ့နားလည်တယ်ဒီဘက်မှာဒါပေမဲ့ဒီဘက်ကကျန်းမာရေးဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်တော့ဒီ business ကအခုချိန်မှာ90ရာခိုင်နှုန်းရှုံးနေတယ်ဒီဘက်မှာကောင်းအောင်မထိန်းချုပ်နိုင်ဘူးဆိုလို့ရှိရင်ပုံမှန်ပဲပြန်သွားမယ်ဆိုနောက်ထပ်90ပြန်ရှုံးမယ်အခါကျတော့အားလုံးက
ဒီရာရာခိုင်နှုန်းတော့အလုံးဒုက္ခရောက်သွားမယ်ကိစ္စကိုဒီဘက်မှာကျမကြီးရဲ့အကြံပြုမှုကိုလိုက်နာဖို့အတွက်အင်အားပေးချင်တယ်ပေါ့နော်ဒီနယ်ပေါင်း12ခုကျော်မှာဆန္ဒပြသမားအများစုကတော့ဒီနယ်အစိုးရရဲ့အိမ်မှာနေဖို့ကန့်သတ်ညွှန်ကြားချက်ဟာပိုလုံးတယ်လို့ပြောဆိုခဲ့ကြပါတယ်
ဗိုင်းရပ်စ်ကူးစက်မှုအစိုးဆုံးခံရတဲ့နယူးယောက်မြို့မှာဒီလိုကန့်သတ်ချက်တွေထုတ်ပြန်တာနောက်ကျခဲ့တဲ့အတွက်သူတို့မြို့မှာလူပေါင်း1000ကျော်တည်ဆုံးခဲ့ရတဲ့အခြေအနေကိုဒီဆန္ဒပြသမားတွေကိုယ်တိုင်လာကြည့်စေချင်ကြောင်းနယူးယောက်မြို့ကကူးစက်အထူးကူဒေါက်တာဇီယာတက်ကဗီအိုကိုခုလိုပြောပါတယ်။ဆိုရတဲ့ဒီစတန်စင်းနဲ့လော့ကဒေါင်းမလုပ်လိုက်တဲ့အတွက်ကြောင့်ပေးလိုက်ရတဲ့ပရိုက် data တွေစပြီးတော့ထွက်လာကြပြီးတော့တိမ်မှု mortality rate ပေါ့နော်ဆိုတော့ခမန်းကြီးအပြင်လူရောက်တရာတင်လို့ရှိရင်လွန်ခဲ့တဲ့3ပတ်အတွင်းမှာပေါ့နော်ဆေးရုံအခြေအနေပေါ်မှာမူတည်ပါတယ်အများစုဆေးရုံတွေရဲ့ data တွေ10-15ရာခိုင်နှုန်းတင်လို့ရှိပါတယ်ဒါအမှန်တရားပါပဲဆိုတော့လူရောက်တရာတက်လာလို့ရှိရင်10ရောက်နဲ့15ရောက်ကအိမ်ကျန်လမ်းမရှိပါဘူးအကျိုးဆေးရုံတွေမှာ25ရာခိုင်နှုန်းအထိရှိတဲ့ဆေးရုံတွေရှိပါတယ် social distancing နောက်ထပ်နှစ်ပတ်လုပ်လိုက်လို့ဟိုကိစ္စတွေကသက်လိုင်းရွာသွားတယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါဈေးအပေါ်ဆုံးနည်းလမ်းနဲ့ဒီဈေးယောဂါကို control လုပ်နိုင်တဲ့နည်းလမ်းလို့လည်းထင်ပါတယ်သူတို့အခုလိုမျိုးဆန္ဒပြပြီးတော့ beach မှာပြောရပါတော့ Florida beach မှာပြန်လုပ်ခြင်းနဲ့ဆန္ဒပြကြတယ်အဲ့ဒီလူတွေတကယ် New York မှာနှမှုတွေလူတွေလာနေကြည့်လိုက်ကျွန်တော်ပြောပြတဲ့သဘောကသိလာပါလိမ့်မယ်သူတို့တောင်သူတို့အိမ်ထဲကနေဖွက်ရဲမှာမဟုတ်ပါဘူ
းတနင်္လာနေ့ကအမေရိကန်ပြည်ထောင်စုမှာဆန္ဒပြခဲ့တဲ့ပြည်နယ်12ခုကျော်မှာတချို့ကတနက်ကင်ဆောင်ခွင့်ဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ဆက်ဆက်မှုတွေရှိနေပြီးဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့သူတွေထဲမှာလည်းပါဝင်ခဲ့ကြပါတယ်ကော်လိုရာဒိုပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကပ်ဘေးကြောင့်ကန့်သတ်ပိတ်ပင်မှုတွေရုပ်သိမ်းဖို့ဆန္ဒပြသူတွေကိုပြန်ပြီးကန့်ကွက်တဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်အဲ့ဒီမှာကျန်းမာရေးဝန်ထမ်းတွေကလမ်းပေါ်ထွက်ပြီးဆန္ဒပြသူတွေရဲ့ကားတန်းတွေရှေ့မှာပိတ်ပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရှင
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ပုံနှချုံမြို့နယ်ကြောက်စိတ်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်ရွာသား38ဦးကိုတန်လျာနဲ့တပ်မတော်ကဖမ်းဆီးထိန်းသိမ်းထားရကနေတနင်္လာနေ့ညမှာ33ဦးကိုပြန်လည်လှုပ်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါဧပြီလ19ရက်နေ့ကကြောက်စိတ်ကျေးရွာတွင်မြန်မာစစ်သားကဝင်ရောက်ဆစ်ဆီးခဲ့ပြီးရွာသား38ဦးကိုအေးရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်လျာနဲ့ဖမ်းဆီးထိန်းသိမ်းထားရကနေအဲ့ဒီထဲက33ဦးကိုပြန်လည်လှုပ်ပေးခဲ့တယ်လို့ပုံနှချုံမြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်
ဟုတ်ကဲ့ပုံစံသုံးဦးပြန်လွှတ်လာပြီ5ဦးတော့အဆက်ခံရသေးတယ်သူတို့တ냐ပေါ့ဒီကိုရည်နေမွန်လေးနေရာလောက်ကခေါ်တော့လေဆိုတော့တ냐ဤဒီလက်ကျေအစီအင်းနေမှာလွှတ်လာတာအရှုံးမတော့နေရာတွေပါလာတယ်သူပြောတယ်
ကျန်တဲ့9ဦးကိုတော့တပ်မတော်ကနေစစ်စစ်နဲ့ဆဲချင်နေကြောင်းပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။နေမြေခံမြန်မာစစ်တပ်ကနေမသိင်္ဂါဘွယ်ရွာသားတွေကိုစစ်ဆီးမှုတွင်ညှဉ်းပန်းနှိပ်စက်မှုတချို့ရှိခဲ့တယ်လို့ပြန်လည်လွတ်မြောက်လာသူရွာသားသူကဆိုပါတယ်
။တချို့ဆိုရင်ရင်အောင်လာတော့တချို့ဆိုရင်မြတ်ချမ်းရောင်နေတာတော့ချိုးတော့သွားတဲ့အရေကလည်းပြန်တယ်မှတန်ရာတွေနဲ့အကုန်လုံးပွန့်ပေးပြီးတော့ပြည်သူတို့နေကုန်ထဲမှာလှမ်းလာပြီးတော့ရင်မတိတ်ဘူးအစာမကျွေးဘူးအဲ့လိုညှဉ်းပန်းနှိပ်စက်မှုတွေတော့ကြာ
သမ္မတပြောခွင့်ရဘူမှုချုပ်စော်မင်းထွန်းကတော့သမ္မတကထင်ထင်သာတဲ့ကြံရှိသူတွေဟာအေအေဖွဲ့နဲ့ဆက်ဆက်မှုရှိမရှိကိုဥပဒေနဲ့ညီစုံစမ်းဖော်ထုတ်သွားမယ်လို့ပြောဆိုပါတယ်
ကျွန်တော်ထင်ထင်သာတာဒီကတော့ဒီစောင်းမြသူတွေနဲ့ပတ်သက်ပြီးဆက်ဆက်ဖော်ထုတ်ချက်တွေရဖြစ်တယ်ဥပဒေနဲ့ညီစုံစမ်းဆွစင်းမှုတွေကျွန်တော်ဆက်လက်ဆောင်ရွက်မှာပါခင်ဗျ
ကြောက်စိတ်ကြေးရွာမှာဧပြီလ13ရက်နေ့ကတနက်ကြီးကြီးရှားရောက်ပောက်ကွယ်မှုကြောင့်အယတား6ဦးတိတ်ဆုံးက73ဦးမှာတန်ရာပြင်းထန်ရရှိသွားခဲ့ပါတယ်ပေဖွဲ့ကပြစ်ခတ်တဲ့ဆိုတာထုတ်ဖို့ပြောကြတာမရှိပေမဲ့တိရခန်တွေကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာလို့စွပ်စွဲမှုတွေရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းမြစ်နယ်ပလက်ဝမြို့နယ်တွင်မှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားနေစဉ်ဖြစ်ပါတယ်။အထူးသဖြင့်ကြောက်တော်နဲ့ပလက်ဝကိုဆက်သွယ်ထားတဲ့ကလတန်မြစ်ကြောင်းတွာလာမှုပိတ်ဆို့ထားတဲ့အချိန်တွေကြောင့်ဂုံစီတဲဆောင်ရခက်သွင်းနေလို့ပလက်ဝမြို့နယ်တွင်ပြိခါခက်ခဲနဲ့ရင်ဆိုင်နေရတာပါ။ဒ
ဒီရပိုင်းတွင်ပလောဝမြို့တွင်စမီးမြို့နဲ့ခွဲကနေတဆင့်စံရိတ်ခတွေတဲဆောင်လာနိုင်ခဲ့တယ်လို့တမတော်ပြောခွင့်ရဘူမှုချုပ်စောမင်းတွန်းကပြောပါတယ်။လုံကြုံရေးရတော့ကျွန်တော်တို့ကတရားရခိုင်နှုန်းအာမခံကြရတော့ဗျာမှမရှိဘူးလေတို့တော့ဒီလမ်းကြောင်းကုန်းလမ်းကြောင်းဥပမာရှိတယ်ပလောဝနဲ့စမီးလမ်းကြောင်းပွင့်တော့ဗျာမနေ့ရက်ကျွန်တော်တို့ဒီစကန်နေလုံကြုံရေးယူပြီးတော့ကြာပလောဝကိုစံရေးချရာတုံးတ
ဒီမှာဆက်စပ်တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့သူကဆိုပါတယ်ပလဝမြို့ရဲ့တယ်ဆောင်လာတဲ့စာအိတ်၈၃၀အိတ်ကိုစမီမြို့ကနေတဆင့်ကင်ဝရွာဆက်လီတွင်နဲ့ဧပြီလ၂၀ရက်နေ့မှာပလဝမြို့ကိုရောက်ရှိလာတဲ့အတွက်ဆစ်ရှောင်းတွင်နဲ့မြို့ခံတွေအတွက်အခိုက်အတန့်အားဖြင့်ပြည်လည်မှုရရှိလာတယ်လို့ပလဝမဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဆက်လိုက်မြို့ထက်ကဆိုပါတယ်
ဟိုင်ကဆရာ3000ကျော်အဓိကတော့အဲ့မှာဒုတိယအုံထောင်ခွန်ရာကျော်နဲ့အဲ့ဒီမြို့ပေါ်နေတချို့လူထုတွေလည်းဆိုင်ကပြည်နယ်မှုတွေရှိတယ်ကြတာပေါ့နော်လောလောဆယ်ပေါ့သူတို့ကတရက်ကိုတယောက်တပုတ်ဆိုရင်တော့အမင်းနဲ့ညစင်အဲ့ဒီဆရာ3000အိတ်ကဒီနေ့ရက်ထိုင်မယ်လေဆိုတာသိချင်တော့ရမှာပေါ့တိုက်ပွဲတွေကြောင့်ပလဝမြို့မှာဆစ်ဆောင်3000ခွန်ရာကျော်စမီးမြို့မှာဆစ်ဆောင်3000ကျော်တင်းဆောင်ရော
ဒီကနေ့ကျွန်တော်တို့ရဲ့စံနာတွေကိုအချိန်မီကြီးကြီးရှုနားဆင်နေပါတယ်။ကျွန်တော်နိုင်ကိုအင်ပါ၊ဗီအိုအေအတွက်သတင်းပေးဖို့ထားပါတယ်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်
9時29分頃に神奈川県に神奈川越えて訪問してビデオ投影してみてやわ。VOA や投影者たちを、ラジオの情報を聞き、VOA ကိုဗစ်-19ကာယောဂါကြီးမြန်မာတာဝန်ရှိသူတွေရဲ့လုတ်ကင်ဆောင်ရွက်ချက်တွေဘာကြောင့်နှောင့်နှေးနေရတာပါလဲ။စေယုံလုတ်ယုံတွေနဲ့အလုတ္တမားတွေလုပ်ငန်းခွင်ပြန်ဝင်ရတဲ့ကိစ္စကိုက်တွဲဖို့ဘာကြောင့်ဒီလောက်အထိကမောက်ကမဖြစ်ရတာပါလဲ။ဘာတွေအားနည်းပြီးဘာတွေလုပ်ဖို့လိုနေပါသလဲ။စာရုံးနဲ့ပတ်သက်ပြီးလူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါးတွေရေးသားနေသူစာရေးဆရာ အိန္ဒိယများတဲ့အနေအထားမျိုးကျွန်တော်တွေ့ရပါတယ်ဆိုတော့ကိုဂျိုနာဒီကိစ္စဘယ်လိုများလွဲသွားတာလဲဘာတွေများအားနည်းသွားလဲဝန်ကြီးဌာနကထုတ်ပြန်ချက်ကတိတ်တောက်ကြလုံးပြီးတော့ဆေးဥဒီစီအချိန်မှန်မရောက်လူသမားစီအချိန်မှန်မရောက်အချိန်မီပေါ့လीတိကျရအောင်မဖြစ်နိုင်တာဘယ်လိုအချိန်ကြီးဖြစ်သွားတာလဲဗျာ
โอเคကျွန်တော်အထင်တော့ဒီအလုံသမားဝန်ကြီးဌာနရဲ့အားနည်းချက်လို့ညင်နေဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတကြံကာလတခုမှာကိုဗစ်ဒီအမျိုးသားဆင်တော့ဘူးဆင်ကော်မတီရဲ့လုပ်နေတဲ့ပုံမှာသူက follow up ခံချက်ညီအောင်လုပ်ရမယ်ကိစ္စတခုကဒီလုံသမားကြီးကိစ္စကိုသူဖြစ်ရန်ကုန်ပေါ့လေရန်ကုန်တိုင်းစူအဖွဲ့နဲ့ပြည်တော်စုလုံသမားဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဘယ်လိုဖြစ်ရှင်းအကောင်းဆုံးလဲဆိုတဲ့ဟာကိုဆိုရတာနောက်နှီးတယ်လို့ကျွန်တော်စိတ်ထဲမှာခံစားတော့ဟုတ်ပါဘူး။ဒါတော့လုံးပြပါတယ်။ဒုတိယတွင်ပြုဆောင်မှုရကိုယ်နဲ့ချက်ချက်နောက်မှာစစ်စာအဲဆောင်လို့လေဒီပါဒီရတဲ့နေတဲ့တိကျစိတ်ကိုစားပါ့။တန်ကြီးကိုစိတ်ကိုစား
ပါ့။ဟုတ်ကဲ့။အမှုမမြေကကုနာကူကျော်နာပြောရတယ်မမှုမြေကြားပြီးပါပြီ။ဆိုတော့အဲ့ဒီစက်ယုံတွေအလုပ်ယုံတွေအချိန်ဒီမမှုမြေတွေ့ရတဲ့အချိန်မှာဘလို့များစိတ်ထဲအတွေးပေါ်ပါလဲဗျာ။
ကျွန်မမြင်တာတော့အဲ့ခမချင်းချိတ်ဆက်လို့ရှောင်းမှုကစိတ်ချိတ်ဆက်မမိသေးဘူး။ဒါဆိုတော့ဟိုကျွန်မတွေ့သလောက်ဒီ ရေးပေါ်တုံ့ပြန်ရေးကော်မတီဖွဲ့ခဲ့ပြီးကြတဲ့အခါကြီးစိတ်ဆက်လှုပ်ရှားမှုတွေတော့နှုတ်လာတာတွေ့တယ်။ဥပမာ quarantine center တွေမှာအဲ့လိုမျိုးပေါ့ဘလို့ပေါင်းပြီးလှုပ်ကြမလဲဆိုတဲ့ဟာကြီးရှိရလှုပ်ကြတယ်ဒါပေမဲ့ဒီအခုကိစ္စမှာကြတော့ဒီကျန်းမာရေးဝန်ကြီးဌာနနဲ့အလုပ်မှိုင်းဝန်ကြီးဌာနမှာရှိတဲ့အဲ့ဌာနကြီးစိတ်ဆက်လှုပ်ရှားမှုကမပြေပြင်းဘူးထင်တယ်။မပြေပြင်းတဲ့အတွက်စိုးစောခုလိုမျိုး
ဟုတ်သူပြန်ကျထုတ်တာနောက်ကျစက်ယုံတွေစီလူသမားစက်ယုံတွေလူသမားတွေကတည်တာနောက်ကျတဲ့အချိန်တွေရောက်လာတာပေါ့နော
်ထောက်ပြန်ကျထုတ်တာလည်းပြီးတော့ရှင်းစင်အောင်ဆင်ဖြစ်တယ်ပေါ့နော်ပထမတရက်ထုတ်ပြီးမှနောက်တစ်ခုတစ်ဆက်သေးသွားလိုက်တယ်ဆိုတော့လူတွေကနားလဲမှာပြီးတော့ဌာနချင်းမတူဘူးပထမဆုံးထုတ်တဲ့ဌာနကငါးယောက်နဲ့အထက်မထွက်ရကျမဝင်ဌာနထုတ်လိုက်တယ်ပြီးလည်းပြီးတော့နောက်တစ်ရက်ကျမလူသမားဝင်ဌာနထုတ်လာတယ်ပေါ့နော်အဲ့တော့ပထမနေ့ကထုတ်ထုတ်ချင်းပိုင်းငါးယောက်နဲ့အထက်မထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်များများမရှင်းကြအောင်နားမလဲကြအောင်ပေါ့နော်ဆိုတော့အဲ့ဒီဟာကိုဟိုခြုံငုံမြအောင်လို့အဲ့လမ်းညွန်ညက်တွေလိုက်လာတယ်နောက်တစ်ခါလုံမဝင်ထနာအဲ့လိုမျိုးစစ်ဆေးမှုတွေလုပ်မယ်ဆိုတဲ့ဟာကြီးထွက်လာတယ်ဆိုတော့နည်းနည်းလေးနောက်ကျသွားတယ်ခါးထုတ်လာရင်ပြဿနာမရှိဘူးဒီခါလည်းမထုတ်ဘဲနဲ့အရက်ချလိုက်တဲ့ခါမှာအဲ့ဒီအခြေဆက်ကပြတ်သွားတယ်အဲ့လိုပဲကျွန်မမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကုကြောနာကုကြောနာလည်းခုနပြောပါတယ်ကျွန်တော်လည်းမြင်နေတွေ့နေရတာဟာလာဝေဖန်တဲ့လူတွေစောင့်ကြည့်နေတဲ့လူတွေပေါ့လေဆိုရင်ဈေးနဲ့ဝေဖန်ကြတာပါစောင့်ကြည့်ကြတာပါဆိုတော့အခုလက်ရှိဒီတာဝန်ရှိတဲ့လူတွေလောက်ကင်နေတဲ့ပုံတွေကြည့်ရတာကဒီအရေးယူလို့ဆောင်တဲ့အပိုင်းမှာဒီကိုကနောက်ကလိုက်ပြီးတော့နောက်ကျနေတဲ့ပုံမျိုးတွေ့နေရတယ်ဗျာ။ဘာကြောင့်အဲ့လိုဖြစ်နေရတယ်လို့ကိုကျော်ကနောက်လို့ကိုယ်တိုင်သုံးသပ်လဲ
။ဒီကတော့တာဝန်ရှိတဲ့ပုံကိုယ်လေးပေါ့နော်။ဒီပေါ်မှာသူတို့ရဲ့တဦးစီရဲ့အလေးထားမှုပေါ်မှာပုံပြီးတက်ဆိုင်မယ်လို့ကျွန်တော်ခံစားရတယ်ပေါ့နော်။တပည့်ဒီဒီဥစားဆိုရင်အလုပ်သမားကြီးရာကိစ္စတွေဖြစ်နေတဲ့အတွက်အလုပ်သမားဝန်ကြီးဌာနပို့ပြီးတော့ဒီကိစ္စမှာဒီတချံပြီးရင်ဒီအလုပ်သမားနေနဲ့ပတ်သက်တော့ရန်ကုန်ပြန်လာတော့မယ်သူတို့ပြန်မလာခင်မှာသူဘာတွေဆောင်ရွက်ပေးတယ်ဘာတွေဘယ်လိုဆောင်ရွက်ပေးတယ်ဆိုတဲ့ဟာကိုကျူတင်ဆောင်ရွက်မှုပိုင်းမှာတော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ကမြင်တယ်တချက်ကလည်းသူတို့ဘက်က complaint ပြောစရာတခုပါလေဂဇက်တ်ဟောလီဒေးနဲ့တက်ဆိုင်သွားတဲ့အတွက်သူတို့ခေါ်ဖို့ခက်ခဲရှိတယ်။ဘာညာလို့လဲ။ဒါ visa ပြီးကျင်နေပြီ။တိုးတော်လည်းပဲဒီကိစ္စဒီ emergency case ဖြစ်တဲ့အတွက်ဒီလို reason ကလည်းပိတ်ပြီးတော့အခြေအနေမြင့်မြင့်ရှိလာတဲ့ reason တော့ပေါ့ဘူး
။ဟုတ်ကဲ့။ဆိုတော့မတ်မွန်မြတ်ကိုကိုကျော်နာပြောသွားတဲ့ပုံမှာခုနလိုချိတ်ဆက်ပြီးလောက်တာမှအားနေတယ်။နောက်ကျနေတဲ့ပုံရှိတယ်ဆိုတော့မတ်မွန်မြတ်လည်းဒါကိုတွေ့တာပဲ။မတ်မွန်မြတ်ကိုယ်တိုင်ကဘယ်လိုသဘောရလဲ။
ကျွန်မနေလာတော့ဒီကိစ္စတွေကဖြစ်မှာပဲဒီကတောင်းကင်းတွေဖြစ်မဲ့ကိစ္စရေတော့မျောလင့်ထားမှာပဲကျွန်မတို့လည်းဘာဖြစ်လို့လဲဆိုတော့ဒါဒီကဘာလုံးမှာလည်းဒီတိုင်းပဲဖြစ်နေကြတာနေရာတော်တော်များများမှာပေါ့နော်တချို့အစိုးရအနေငယ်ကလွဲပြီးတော့ထိန်းချုပ်နိုင်တဲ့အစိုးရရှားပါတယ်ကိုကျော်သိန်းလို့စီမှာလည်းတွေ့နေရတာပါပဲဆိုတော့ဒါတွေကတော့မျောလင့်ထားမှာပဲဒါပေမဲ့အဲ့ဒီမျောလင့်ထားတဲ့ဟာတွေကိုဖြစ်လာပြီးဆိုရင်အကောင်းဆုံးပြန်ပြီးတော့ဘယ်လိုထိန်းမလဲဆိုတာပဲတော့အမှဖြစ်လာပြီးမှတော့ကျွန်တော်တို့ကသူကတော့အလုံးမလုံးဘူးသူကတော့အလုံးလုံးတယ်ဆိုတာအစားပေါ့နော်ဘလို့ပေါင်းပြီးလုပ်မလဲဘလို့ထပ်ပြီးတော့ဒီလိုမျိုးကိစ္စမျိုးထပ်မဖြစ်အောင်ဘလို့သွားကြမလဲဆိုတဲ့ဟာပဲလုံရင်းနဲ့လိမ့်လာနေတာကျွန်မမြင်တာလုံရင်းနဲ့အစိုးရကိုနိုင်ကလည်းဒီတကယ်ကိုမမြင်ရတဲ့အရင်သူကိုကာကွယ်ဖို့ဘလို့လုပ်နေရင်းနဲ့ကသူတို့အစိုးရတိုင်းမှာပဲအဲ့ဒါကိုလုပ်နေရဖြစ်တဲ့အတွက်ကတောက်ကနေနေရတော့နေရာတိုင်းမှာရှိမှာပဲဆိုတော့လုံရတဲ့အလုပ်တရားတစ်ပြိုင်နဲ့ထပ်မှလည်းကိုကျော်သိမြင်တဲ့အတိုင်းပဲအများကြီးပါပဲကာကွယ်ဖို့လည်းလုပ်ရတယ်ထိန်းချုပ်ဖို့လည်းလုပ်ရတယ်ခုဖို့လည်းလုပ်ရတယ်ဆိုတော့အဲ့ဒါတွေကနောက်ပြီးတော့ဌာနတစ်ခုနဲ့လုံးလုံးမျိုးဌာနပေါင်းစုံပေါင်းလို့ရတဲ့ဆာမှာအဲ့ဒီအားမှာချိတ်ဆက်တွေကလည်းပြတ်မှာပဲဒါရင်းမျောလင့်ထားမှာပဲကျွန်မမြင်တာတော့လေ
ဟုတ်ကဲ့ချိတ်ဆက်တွေပြတ်မှာကူတော့မျောလင့်ထားကြတာပေါ့လေဒါပေမဲ့လူလူကြတဲ့အခါကျတော့လည်းလူလူကတို့နေတူတူွားပေါ့ဒီနိုင်ငံတော်နိုင်ငံပုဂ္ဂိုလ်ကိုယ်တိုင်လည်းပြောထားတာရှိပါတယ်လူလူရဲ့ကျန်းမာရေးဝန်စားရေးသွာလာရေးပူပန်ကြောက်ကြမှုတွေပြည်လျော့စေဖို့အစီအမံတွေလုပ်မယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒါပေမဲ့လည်းအခုချိန်ထိကတော့လူလူပိုင်းမှာကဒီပူပန်ကြောက်ကြမှုတွေပြည်လျော့တဲ့ရေးလက္ခဏာမရှိတဲ့ပြင်ပို့ပြီးတော့တော့မှတူလာတဲ့အရေးလက္ခဏာမျိုးတွေတွေ့နေရတယ်ဆိုတော့ကိုကျော်နာဘာတွေလုပ်ဖို့လိုသေးလဲကိုကျော်နာဘာတွေလုပ်ဖို့ရှိတယ်လဲ
အဲဒီနေ့ကြားတာတော့တို့ဒီအခုဒီအလုပ်သမားတွေနဲ့ပတ်သက်လို့ပေါ့နော်ဒီအမှုဖွဲ့တို့ကြီးထပ်ပါမှုတွေလုပ်ဖို့တော့တို့ဆိုင်နေနေအစိုးရဘက်ကတော့စူးစမ်းအထောက်အပံ့လို့ရှိတော့ရှိတယ်တိုးတော်လည်းပဲအဲကျွန်တော်တို့ရဲ့ဒီ bureaucratic institution ရဲ့အားနဲ့ချက်ပဲပြောအောင်လို့ဒီချုပ်ကိစ္စတွေမှာမြန်နည်းတော့မမြန်တာတုတ်ဆိုင်နေတာပေါ့တုတ်ဆိုင်နေဆိုတော့သူအပြစ်ဖြစ်မှာဆိုရင်စိတ်ကြီးပေါ့နော်လှုပ်လိုက်တဲ့အခါမှာမှားသွားမလားဆိုတော့ဆိုရင်စိတ်ကြီးရှိတဲ့အခါကျတော့တချို့ဟာဒီမှာအချင်းကြီးမဖြစ်သွားတဲ့အခါကျတော့ကျွန်တော်ကဆိုရင်ကဒီကူးဆက်မှုထပ်ပြီးတက်လာမလို့ဟောကျွန်တော်ကဆိုရင် control နောက်ကျတာနဲ့ကျွန်တော်တို့ကူးဆက်မှုများလာရင်တိုင်းပြည်တော့ပေါ့ပြည်သူတော့ပေါ့ပေါ့
ဆိုတော့မဟုတ်မမြဲကြီးကုနာပြောသလိုပဲလူလူရဲ့ကျန်းမာရေးဝန်စားရေးသွာလာရေးပူပန်ကြောက်ကြမှုတွေတည်လျော့စေဖို့မမမြတ်ကိုယ်တိုင်ကအစိုးရအနေနဲ့ဟလာလ လက်ရှိကာလဘယ်လိုဆရာတွေခုနပြောတဲ့လောက်ဆရာတွေကအများကြီးပဲဟလာကတောင်းကနေနဲ့ဖြစ်တာတွေလည်းရှိတယ်အဲ့ဒီကြားထဲမှာပဲလက်ရှိအချိန်မှာသူကနေနဲ့ဘာတွေလုံနိုင်မယ်ဒီတယ်လို့မျိုးမျိုးများယူဆတယ်
ဆိုတော့ဒီနာရောလေဒီကအင်ဖော်မေးရှင်းဒစမီနေးရှင်းမို့သူဟိုအင်ဖော်မေးရှင်းတွေပို့တာတွေအရန်နောက်ကျတဲ့ဟာတွေရှိရပါတော့အဲ့တော့ဥပဒေလမ်းညွှန်ချက်တွေရှင်းလင်းပြတ်သားမှုမရှိအောင်ရှိရဲဆိုအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အစိုးရလုပ်နိုင်တာတစ်ခုတော့ရှိတယ်ဟိုဒီဒီသတင်းတွေထုတ်ပြန်တာဟိုမေးတွေထုတ်ပြန်တာကိုပြောရေးဆိုခွင့်ရှိသူတယောက်ထဲသားမှုဌာနတစ်ခုလည်းလောက်တာမျိုးမ ဟုတ်ပါဘူးအရင်ရင်ကြီးအခုလိုမျိုးပေါ့နော်ဝတ်မမိဘူးဌာနချင်းနော်ဝတ်မမိလို့ဒီဟာလူတွေမသိသွားဘူးဆိုလို့ရှိရင်စောစောစီးစီးတွေကသတင်းမီယာတွေကိုစောစောထုတ်ပေးနိုင်နိုင်ဆိုရင်ဒါတွေကအချင်းရောက်သွားမှာပဲပေါ့နော်အဲ့အမျိုးလေးတော့ရှိရပေါ့ဒါလုတ်တင်နေဟာပေါ့နော်နောက်ဥပဒေလမ်းညွှန်ချက်တွေရှင်းလင်းချက်တောင်းမှုရှိအောင်ပို့ပြီးတော့လုပ်ဖို့လိုတယ်စူးစမ်းဖို့လိုတယ်အဲ့ဒါလည်
โอเคกูเดากูโจนับเจอเลยที่มาเลยป่าวอะไรลูกผู้ลูกอะไรกูรู้มีเห็นอะไรทำไมดีเทปโปบิโรมีเห็นเอาลูกผู้ลูนี่เนี่ยบอกเนาะกูเนี่ยมันไม่เจอตัวอะไรเดี๋ยวทุกเดือนมึงไปมาสวยยิ่งปีกันเลยจะไปงานไปเจ้าหน้ากูแรงขันซาร่าป่าวอะไรสุดที่เจ้าหน้าที่ดีดีสุดว่ากันนี่ปีโรยังกูได้เนี่ยมาเจ้าหน้ากูยามที่อาเมนทุ่มสวัสดีอเมงอ่ะได้ดีดีสุดว่ามิวเนี่ยอุชุยรีกูตัวซานี่ตัวจ้องจ้าเลยเดี๋ยวที่สักก็ โซเชียลมีเดียว่ามาเปลี่ยนเฟซบุ๊กว่ามาเปลี่ยนอะไรกันในวิดีโอลูเรียโซเชียลมีเดียตรงนี้ในลูเรียตีเรื่องลูกจ้าเรามาอันนี้เดี๋ยวถ้ามิวเนี่ยที่ดีมาจ้าเราอยากกว่าที่เดี๋ยวมาลองสปีกการ์เนี่ยไล่ออกเลยไล่ออกเลยสุดเราออกมาจ้าเราไล่มีเรื่องการ์จ้าเราชุ่มยูรีมาส่วนใหญ่จ้าเราเอาใจที่มาออดิวชุ่มยูรีมาส่วนใหญ่อันนี้ยามถ้าก็ไม่งั้นจ้าเนี่ยพี่อาจจะก็ชัดว่าเลยสุดเราไม่รู้เลยเป็นจ้าเราเปลี่ยนอะไรเนี่
ကျွန်တော်ကလည်းဒီဒီဒါဆိုင်အမေဒီကိုသူပြန်တဲ့အခါမှာဒီညမထွေးရအမေကဟိုမူအဖြစ်ဆိုရင်ကျွန်တော်ဝက်ကမ်လုပ်ပါတယ်ကြိုက်ပါလို့မူအဖြစ်ကျွန်တော်ကထောက်ခံရတယ်လက်ခံ
ဟုတ်ကဲ့ဘာလို့မြန်မာကကျွန်တော်တို့အနေနဲ့ကျွန်တော်တို့ပြောသွားတာပေါ့ဒီညမထွေးအမေထုတ်ပြန်တဲ့ဘိုင်းမှာဆိုရင်ဘလို့အားနေချက်ရှိသွားတယ်တရင်ထုတ်ပြန်တာဘလောက်အထိဟလာဟိုအားနေချက်ရှိနေဘာကြောင့်ဒီလိုဖြစ်ရတာလဲဆိုတော့ကျွန်တော်မြင်တာဒီပုဂ္ဂလိကမီဒီယာဘိုင်းကိုလည်းပဲအစိုးရကဟိုတိတိယောက်မတော့ဘူးထင်တယ်ဒီကြေညာချက်ဆိုရင်ဥပမာချက်ချင်းနဲ့ဒီပုဂ္ဂလိကမီဒီယာတွေ
ဟုတ်တယ်အဲ့ဒီဟာကတော့မှသွားတွေးမိတာအရေးကြီးတဲ့သတင်းတစ်ခုကဘာဖြစ်လို့
ောင်းမယ်အချိန်မှာမရောက်တာဆိုဆိုတော့ကိုကျော်သိန်းပြောတဲ့ဒီဟာဒီကိမမီဒီယာတွေနောက်တစ်ခါလွတ်လပ်တဲ့သတင်းမီဒီယာတွေလည်းတောင်းဖို့လိုတယ်ပေါ့နော်အဲ့ဒါလေးကအရင်အားနေတယ်နောက်ပြီးတော့ဒီသတင်းထုတ်ပြန်ချက်မှာဘာလို့ထုတ်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ပုံမှန်တွေ့ရတဲ့သတင်းစာရှင်းလင်းပွဲတွေတကယ်လိုတယ်ဘာဖြစ်လို့လဲဆိုတော့ဒါမှသာဒီဟိုဟာနိုင်သတင်းမီဒီယာပေါင်းစုံနဲ့နောက်ဆက်တွေ့ပြီးတော့သတင်းထုတ်ပြန်မှုနောက်မကြမှာပေါ့အဲ့ဒီဟာလည်းပုံမှန်မလုပ်ပေးနိုင်ဘူးအဲ့တော့ခါလေးကတော့ဒီ MOA ချက်ကထုတ်တာနားမလည်ရရှိတယ်နောက်ကမေးချင်ပေမဲ့ follow up question မေးချင်ပေမဲ့မေးလို့ရလူမရှိဘူးပြောရဆိုခွင့်ရှိသူကဖုန်းပိတ်ထားရရှိအဲ့လိုမျိုးတွေပေါ့နော်အဲ့ဒီတက်တာကအရင
်ဟုတ်တယ်နောက်ပိုင်းဆိုရင်ကျွန်တော်တို့တွေနေတူတူကလုပ်နေရတာမှာဒီကျမကြီးဝန်ကြီးဌာနရဲ့တာဝန်ရှိသူပြောရဆိုခွင့်ရှိသူပေါ့လေနောက်ပိုင်းဆိုရင်ဆက်သွယ်လို့မရဘူးကျွန်တော်တို့ဘာမှချက်မောက်ရရင်လည်းပဲဘာဖြစ်တယ်လဲဆိုတော့တကယ်ပေါ့ဘလို့ဒီအလေးနဲ့ပို့ပြီးတော့ထဲထဲဝင်ဝင်လူလူကိုအသိပေးဖို့လိုအပ်တဲ့သတင်းချက်တွေမရဘူးတာမန်သတင်းချက်တွေပဲရအဲ့တော့သတင်းစာရှင်းလင်းပွဲဆိုရင်တော့ဟလာသတင်းတော်တွေအနေနဲ့ကတကယ်လူလူကိုပြောဖို့လိုအပ်တဲ့လူလူသိဖို့လိုအပ်တဲ့အချက်တွေကိုအပြန်အလှန်မေးနိုင်မယ်ပြောနိုင်မယ်ဆိုတာပို့ပြီးထရောက်ပါပဲဒီသတင်းစာရှင်းလင်းပွဲဆိုတော့ကဒီလိုအချိန်မျိုးမှာနေ့စဉ်ပုံမှန်တာဝန်ရှိသူတွေအနေနဲ့လုပ်ကိုလုပ်တဲ့ကိစ္စပါဆိုတော့ကိုကျော်နာဘာကြောင့်မလုပ်တာလဲဗျာအဲ့ဒီလိုမျို
းအေးကျွန်တော်လည်းအဲ့ဒါတော့တော်စဉ်းစားရတယ်ဗျာအမှန်တကယ်တော့ဒါရှိချင်းနဲ့ပတ်သက်ပြီးတော့ဒီဟိုသတင်းစာရှင်းလင်းပွဲကတော့ဒီချိန်မှာဟိုသူတို့ဥပဒေတွေကတော့ငါးယောက်ပြန်မစုပါဘူးဆိုတော့ press release ပေါ့နော်ဒီသတင်းထုတ်ပြန်ရေးအဖွဲ့အစည်းပေါ့နေ့စဉ်ပေါ့နော် video conferencing နဲ့ပဲဖြစ်ဖြစ်
ဟုတ်ပေါ့
ဒါဒါမှမဟုတ် telephone နဲ့ပဲဖြစ်ဖြစ် media တွေကိုဒါပေမဲ့ MOHS မှာတော့အခု call center တစ်ခုထောင်ထားတယ်ဗျအဲ့ဒါဟိုကျွန်တော်မိတ်ဆွေဆရာဝန်တွေသူတို့ပူးစည်းပြီးလုပ်နေတယ်အဲ့ဒါအဲ့တခုတော့အခုဖွင့်တာပါတယ်
ဆိုတော့အဲ့ call center ကသတင်းသမားတွေခေါ်ရင်ရောဖြေပါလားအခုကျွန်တော်နားရ
ဖြည့်တယ်ဖြည့်တယ်
ဘုရားငါးယောက်ထည့်ပူပြီးတော့မစူရဆိုတဲ့အမိကတော့ရှိတာပေါ့ဗျာဒါပေမဲ့သတင်းဌာနတွေဆိုတာလည်းပဲအခုကျွန်တော်တို့တွေအကုန်လုံးကအိမ်ကနေပြီးတော့ပဲလုပ်ကြတယ်ဒီထဲမှာလည်းအိမ်ကနေပြီးတော့ပဲလုပ်ကြတယ်ဆိုအတိုင်းငယ်ပုံကူတော်မှာပဲဗီဒီယိုကွန်ဖရင့်နဲ့ပဲအစည်းအဝေးတွေလုပ်နိုင်ငံခြားအစည်းအဝေးတွေလှန့်တဲ့ဆိုတော့လုံးမယ်ဆိုရင်တော့ဒါလုံးလူရတဲ့ကိစ္စလို့ကျွန်တော်လည်းပဲအဲ့လိုတော့နားလဲပါတယ်ဆိုတော့မဟုတ်မှတ်ကဘယ်လိုမြင်လဲဒီလိုမျိုးလုပ်မယ်ဆိုရင်လုံးလူရနိုင်တယ်မလား
လောရမှာတကယ်တော့ channel တစ်ခုသတင်းမီဒီယာရဲ့အတွက် channel တစ်ခုဖွင့်ပေးထားမှာဆိုတော့လူမျိုး call center ခေါ်ပြီး hotline ကနေလူတွေကမေးလို့ရတယ်မှာသွားမေးလို့ဘယ်လိုအဆင်ပြေမှာလဲသတင်းမီဒီယာတွေကိုဖြည့်ပေးမဲ့အဖွဲ့တစ်ခုထားပြီးတော့အဲ့ဒီသတင်းမီဒီယာအတွက် channel တစ်ခုထုတ်ပေးရခြင်းအပြင်သူတို့အတွက်လည်းအများကြီးကြိုးရှိတယ်အဲ့ဒါပြောချင်တဲ့သတင်းကိုချက်ချင်းပြောလို့ရတယ်သတင်းမီဒီယာရဲ့နားမယ်တဲ့သတင်းမျိုးချက်ချင်းဖြေရှင်းပေးလို့ရတယ်သတင်းမှားတွေကိုချက်ချင်းဖြေရှင်းပေးလို့ရတယ
်
အဲ့ဒါကသူတို့ပဲအရန်ကိုကောင်းသွားမှာပေါ့နော
်ဒီ
ဘာလို့မှလည်းဒီနည်းလုပ်နေကြတာပဲဒါကလုံးတဲ့တဲ့ကိစ္စပါလေဟုတ
်နောက်တစ်ခုကကျွန်တော်တို့
လူတွေရဲ့စိုးရိမ်ပူပန်မှုတွေကို short ချပေးနိုင်တယ်အဲ့ဒီနည်းနဲ့လူတွေရဲ့စိုးရိမ်ပူပန်မှုတွေကိုရှင်းရှင်းလေးဖြစ်အောင်ဥပမာသူဆိုပြောရဲညမထွက်အမိန်နဲ့ဘာဆိုင်လို့လဲဒီဟိုကနေဟိုဘာလဲ
virus
ပြန်တဲ့ကိစ္စနဲ့ဘာဆိုင်လို့လဲဆို
တော့
မီးလာတယ်ဆိုတော့အဲ့ဒီဟာရည်ရွယ်ချက်ကပြောရတော့မှာ
ဒါပေါ့ဒါပေါ့
ညပဲထွက်တဲ့လူတွေကလည်းကူးတာများတာကမဟုတ်လို့ရှင်လဲသူဆိုဟို
အရသွေးမှုလား
ဥပမာရှင်လို့လားအဲ့ဒါတွေကပြောရမှာ
လောဆက်တွဲတွေ
မပြောမနေ
အင်းတော့ဆက်တွေ့တယ်ဘာမှမပါပဲနဲ့ဟလာညံထွေးအမိန့်ထုတ်ပြလိုက်တယ်ကာကွယ်တားဆီးဖို့ဆိုပြီးတော့ပြောတယ်ဒါပေမဲ့ညံထွေးအမိန့်ကဘလို့ကာကွယ်တားဆီးမှာပါဆိုတော့ရှင်းရှင်းလင်းလင်းမပြောနိုင်ဘူးတခါတချို့မျိုးနယ်ခုနညံဝဲမျိုးနယ်ခုနမျိုးနယ်မှာတခါကျွန်တော်တို့ကလေးလေးလူဆို partial lockdown ခေါ်တယ်ပေါ့ပိတ်လိုက်တယ်ပေါ့နော်လုံးဝအသွားအလာတားမြေကတ်တက်ပြီးပြီးနိုင်လုံးလိုက်တယ်ဆိုတော့ဘာဖြစ်လာကြလဲဆိုတော့တချို့နေရာတွေမှာအဲ့ဒီရက်ကွက်လူဒူးကကိုဖတ်တာကိုကိုသဘောနဲ့ကိုလမ်းလေးကိုပိတ်တာရှိလာတယ်အပြင်ကလူမဝင်ရဘူးလို့အထက်ကလူမသွားရဘူးလို့ဆိုကျွန်တော်တို့ Facebook ပေါ်မှာဓာတ်ပုံတွေသတင်းတွေကျွန်တော်တို့တွေ့နေရတယ်။ဒါကလူတွေကြားထဲမှာရောရောအထွေထွေဖြစ်ပြီးတော့ပို့ပြီးတော့ရှုပ်ထွေးနေနိုင်တဲ့ပို့ပြီးတော့အန်ဒရယ်ကြီးတဲ့အခြေအနေမျိုးဆိုတာကိုကိုကျော်နာတာဝန်ရှိသူတွေမမြင်ကြဘူးလားဗျာ
။အေးအဲ့ဒါကျွန်တော်တို့အခုတွေ့နေတဲ့အတိုင်းပဲဟိုတာဝန်ရှိတဲ့လူတွေကအခုအချိန်မှာဘာဖြစ်နေလဲဆိုတော့အကုန်လုံးကအဲ့ emergency management မှာတော်တော်လေးအားနေတယ်လို့ပဲကျွန်တော်ကတော့ဝေဖန်ချင်တယ်ပေါ့နော်။ဆိုဒီကိစ္စကိုလွတ်တော်အမတ်တွေကတော့အောက်ခြေစိမ့်ပြီးတော့တိုက်ရိုက်ထိတွေ့ပြီးတော့တချို့ကလည်းဒါပေမဲ့ပြဿနာကပါလဲဆိုတော့တချို့ဟိုဖြစ်တဲ့လမ်းနေပေါ့နော်လမ်းနေကအစိုးရကြီးတဲ့အခါကျတော့အရင်ကြောက်ပြီးတော့လူစည်းကပါလဲကြောက်အဲ့လိုပေါ့အကြောက်ရောယောဂဖြစ်တာပေါ့ခုန panic ဖြစ်နေကြတာပေါ့နော်ဆိုတော့အဲ့ဒီမှာကိုယ်သဘောနဲ့ကိုယ်အဲ့လိုလမ်းကိုလူတွေလမ်းမှာကျွန်တော်တွေ့ခဲ့ပါဒီကနဲ့ပတ်တည်တဲ့အခါကျတော့တချို့တွေပိတ်ထားတာအပြင်ကအဝတ်မခံဘူးစတဲ့ဖြစ်ပေါ့နော်ဆိုတော့အဲ့ဒီကအဲ့ဒီရဲ့အကျိုးဆက်ကဘာဖြစ်လဲဆိုတော့အချိန်မီတရင်ဟိုအချိန်မီမထုတ်ပြန်နိုင်တဲ့အတွက်လူတွေမှာအကြောက်တရားပို့ပြီးတော့လူတွေကပူလွန်ခဲ့သွားတယ်။လွန်ခဲ့တဲ့အတွက်သူတို့ကအဲ့ကော့ပေါ်ပဲဟိုကုသဘောနဲ့စဉ်းစားခံဝင်မှုတွေလုပ်လာတာပေါ့။ဒီရက်ကွက်လိုက်တယ်။ဆိုတော့အဲ့ဒါဟိုတော့ကောင်းကောင်းဆိုတာဟိုအကြောက်တရားကြီးတာလည်းမကောင်းအကြောက်တရားမရှိတာလည်းမကောင်းအားလုံးကစိတ်ပရိတော့အမှန်ကန်ကန်နဲ့ဟိုလောက်ရမယ်ကိစ္စတွေပေါ့နော်တကယ်ဒီပြည်ကြီးဝန်ကြီးဌာနနဲ့ဒီကျန်းမာရေးဝန်ကြီးဌာနနဲ့ဒီဌာနနဲ့ပူးပေါင်းပြီးတော့ ဒီတတိတတိတရေနဲ့ပတ်သက်တဲ့ပေါ့နော်ဒီအချက်လက်တွေနဲ့ပတ်သက်တဲ့ပေါ့နော်အမှန်တကယ်ထုတ်ပြန်နိုင်အောင်ဟိုပြည်သူတွေသိကျင်တာမီဒီယာတွေသိကျင်တာရှင်းနေအောင်ဒီကျဲလာကြီးကပဲထုတ်လို့ပဲဟိုထုတ်ပြန်တာလည်းမလုံလောက်ဘူးဒီပေါ့ပြန်ကြားရေးဝန်ကြီးဌာနနဲ့သူကအဲ့လိုမီဒီယာရိုးယူထားတဲ့အတွက်သူကလည်းပုံပုံပေါင်းလို့
ကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူကတူ တွေရော့သွားစေဖို့အဲဒီကနေစပြီးတော့ဟလာလူအသက်ဆုံးရှုံးမှုတွေရော့သွားစေဖို့လူတွေပြန်ပြီးတော့တိုင်းပြည်နဲ့လန့်ထူလာနိုင်စေဖို့ရှေ့အလားအလာပေါ်မှာမမှုမြန်ဘလောက်ထိညာအကောင်းမြင်ထားပါတယ်အကောင်းရောမြင်ပါရဲ့လား
ကောင်းမြင်ပါတယ်ဘာလို့ဆိုတော့အလုပ်တွေကတော့လုံးဝနေကြတာပဲဒါပေမဲ့ divisional တွေကမကွဲသေးတာပေါ့နော်ဘာသူကဘာလုပ်မလဲဆိုတဲ့ဟာလေးကအခုချိန်ထိတက်တဲ့ပွဲမရှိသေးတာအဲ့ဒါကတော့မြင်ရတယ်ပေါ့ဒါပေမဲ့အလုပ်လုပ်ကြတယ်အလုပ်ကအများကြီးလုပ်နေတာမြင်ရတယ်ဒါနာပေါင်းစုံပေါင်းမလို့နောက်ကလူလူကလည်းပါတယ်လူလူကလည်းရှင်းပြောလို့ရှိရင်ဟိုဗမာနိုင်ငံကဒီကွာလုံးဒီကွာလုံးမှာဟိုကျမကြီးစောင့်ရှောက်မှုအနေကြဆုံးနိုင်ငံပဲအဲ့တော့မအများကြီးမမြော်လိမ့်ဘူးမမြော်လိမ့်တော့ခါကျငါတို့ကိုယ်တိုင်လုံးမှာငါတို့လုံချုံရေးငါတို့အသက်အနေအတွက်ငါတို့ကိုယ်တိုင်အိမ်ထဲမှာနေမှရမှာပဲဆိုရအတင်းနဲ့အများကြီးနေကြတယ်ဒါမှသွားမဖြစ်တဲ့လူလောက်ပဲအပြင်ထွက်ကြတာဒါကြောင့်မလို့လေဒါအဲ့လူတွေဆိုးရင်ရတာပေါ့ဆိုတော့ခါကျတော့လိုက်နာမှုအရာလူလူထဲမှာလိုက်နာမှုတော်တော်များများပေါ့နော်ရှိတယ်အိုဒီရေမုံဒီတကြံတွေမှာတွေ့တဲ့အတိုင်းပဲလူတယောက်မှအပြင်ထွက်ကြတာလည်းရှိနေတဲ့အတိုင်းပဲပေါ့နော်ဒါပေမဲ့ထားပါတော့လေဆိုတော့သူကပြောတယ်ကျမတို့ဒီသတင်းမီဒီယာတွေနဲ့ပုံမှန်ဆက်ဆံမှုတွေရှိလာရင်တော့ဌာနဆိုင်ရာချိတ်ဆက်လှုပ်ဆောင်မှုတွေပိုပြီးကောင်းလာလို့ရှိရင်ကျမထင်ပါတယ်ဟိုဒီလောက်ကုန်လောက်ရှိပေါ့ဘိုးတွေ့လူကြီးကိုထိန်းထားနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ကဟိုအကောင်းမြင်နိုင်ပြန်ရှိပါတယ်ဒီယောဂါကိုဟိုကန်ရွယ်နိုင်လိမ့်မယ်ကောင်းကောင်းမွန်မွန် manage လုပ်နိုင်လိမ့်မယ်လို့ထင်တယ်ဒါပေမဲ့အဲ့လိုမှမချိတ်ဆက်လုပ်နိုင်မှုတွေမှာအားနေတယ်သတင်းမီဒီယာတွေနဲ့ဆက်လောက်ကန်တဲ့နေရာမှာအားနေတယ်အလူတွေတယောက်နဲ့တယောက်ကြားမတော်ဝန်ခိုးယူမှုမရေရာမတဲခွဲဘူးဆိုလို့ရှိရင်တော့ကျမတို့က outbreak ကြီးဖြစ်လာပြီးတော့တကယ်ကိုကတောင်းကနေဖြစ်လာနိုင်အနေအထားမျိုးနဲ့စိုးရိမ်စရာရှိသေးတယ်အဲ့တော့
ဆိုတော့ဘုံမြင်အနေနဲ့ကတော့တစ်ဖက်မှာလည်းအကောင်းမြင်တယ်တစ်ဖက်မှာလည်းစိုးရိမ်စိတ်တော့ရှိတာပေါ့နော
်စိုးရိမ်စိတ်တော့ရှိတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်ဝလာအနေနဲ့ကရောအကောင်းမြင်စိတ်များသလားစိုးရိမ်စိတ်များသလားဘယ်လိုနေသလဲ
ဟုတ်ကဲ့လက်ရှိ MOE 70လုံဆောင်ချက်တွေနဲ့ပတ်သက်လို့တော့ကျွန်တော်တို့အားရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်လည်းအတွေ့အကြုံအဒီ MOE 70မှာကိုကနေတင်းနေအများကြီးရှိပြီးတော့သိနေရတော့သူတို့ဘက်ကတော်တော်အားထုတ်တာကိုတွေ့ရပါတယ်။ဟိုလူလူအပိုင်းကလည်းလိုက်နာမှုမှာလည်းဟိုပြောရရင်အကောင့်ပါတယ်။အားနေနေတာကတော့ပွင့်နေပြန်ပြန်ကြီးနေအလုပ်သမားကြီးဝန်ကြီးဌာနတစ်ဖက်ကတော့အားနေနေတာတွေ့နေရတယ်။အခုဒီဖြစ်တဲ့ကတော့စိတ်တူတယ်နော်။ဒီပြဿနာကို DDN ရဲ့မှာပဲတောင်းရှိရတူတယ်မှန်တယ်။ဒါနဲ့မင်းများဆန်ဆန်ဖြစ်ရှင်းနိုင်ရင်တော့အကောင်းပဲကိုပြောလိမ့်မယ်တိုးတော်လေဒီပြဿနာကိုမဖြစ်ရှင်းနိုင်ရင်တော့အဲ့ဒီကတစ်စက်ကျွန်တော်တို့ကထရန်စမစ်ရှင်ကြီးဖြစ်သွားမယ်ဆိုရင်တော့စိတ်တူစရာနော်တော့နှစ်ခုပေါ့အကောင်းအဆိုးပေါ့နော
်ဟုတ်ကဲ့
အကောင်းဆိုအမြန်ဆုံးဖြစ်ရှင်းနိုင်ရင်တော့ဒီ MOH 70ကျူးစားမှုတွေကအရာတည
်းဟုတ်ကဲ့
ဒါပေမဲ့အဲ့ဒီဟာကဒီအရှိမဖြစ်ရှင်းနိုင်အောင်မဖြစ်စေကျူးစားမှုတွေဟောဒီဆို
ဟုတ်ကဲ့ပါဗျအချင်းပေးပြီးတော့ဘောင်ဆွေးနွေးပြီးတဲ့မမမမြတ်နဲ့ကိုကျော်ဝနအမှုလုပ်ကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်း
ကျေးဇူးတင်ပါတယ်ကိုကျော်သိန်းကျ
ောင်းရည်နဲ့ကျေးဇူးတင်ပါတယ်
ဟုတ်ကဲ့လူမှုရေးနဲ့နိုင်ငံရေးဆိုင်ရာသုံးသပ်ချက်ဆောင်ပါးတွေရေးသားနေတဲ့စာရေးဆရာမမမမမြတ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘ ਹੁ တုတေသနာအဖွဲ့အတွင်းမှကိုကျော်ဝနတို့နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်တို့ VOA အစီအစဉ်တွေကို COVID-19 အရေးပေါ်ကာလအတွင်းပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုင်းရက်ဒီလိုင်းအစီအစဉ်မှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
ကျွန်တော်တို့ခြေလက်တွေအရင်မှာလုံးလေလို့တတ်ရှိတဲ့တောထုတ်တဲ့ဒလိလေးကြောင်းကျွန်တော်ပြောပြချင်တာပါကြံပြီးလို့နေစံတင်းနေမုံလွင်ညနေပိုင်းမှာတန်ဃာတော်တွေကရက်ကွက်တဲ့လှည့်ပြီးအနေကင်းပြီးကြီးရွတ်ကြတယ်ဒါကတော့မြို့တွေမှာလည်းတွေ့နေပါတယ်လေကျွန်တော်တို့တောနေမှာကြတော့ညနေနေဝင်လို့မိုးချုပ်ပြီးဆိုတော့ ਨੇ အိမ်တိန်ကပထမဆုံးရိုက်လိုက်တဲ့ရိုက်ချက်နဲ့တူအိမ်တိုင်းအိမ်တိုင်းဒံအိုးဒံကွက်စခေါတွေကိုရိုက်လိုက်ပုတ်လိုက်တာအုံးဒုံဒုံဒုံဒုံ
မုံမုံမုံဆိုတဲ့အတန်းတရားလုံးဟိမ့်ပြီးတော့ကြက်သိမ်းထကြအောင်ကောင်းတယ်ဒါကဘာလို့ထားလဲဆိုတော့တော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုရောက်နေတဲ့မိဆာဇိုးတွေအစင်းတရေတွေကိုမောင်းထုတ်တဲ့ပွဲပေါ့ဗျာအစင်းတရေတွေမိဆာတွေတော်တဲ့တောင်တွေကနေရွာတဲ့ရက်ထဲကိုဘာလို့ရောက်နေတာလဲဆိုတော့သူတို့အကောင်းရတာမဟုတ်ဗျလူကောင်းတွေကိုဖြူစားမယ်ခေါင်းမောင်းလုံးမယ်ပိုင်းတောင်လုံးမယ်နံပါတ်၁အကြောက်တရားဖန်တီးတယ်ဒီလိုကြောက်အောင်လန့်အောင်လုပ်လိုက်တဲ့အတွက်လူကောင်းတွေကသူတို့ပူဇော်ပတ်တာရယ်ဒီပူဇော်ပတ်တာတာကိုသူတို့ကခံယူပြီးတော့တော်တောင်နေမှာညင်းရွာရဲရထဲမှာနေတာပေါ့ဒါကိုကျွန်တော်တို့ကနေ့လည်နေခင်းမှာတန်ဃာတော်တွေပင့်ဖိတ်ပြီးတော့ပေတရားရွတ်တယ်ရစ်တာနဲ့သူတို့နှင်ထုတ်တယ်တခါညက်နေကြတော့သူတို့အတန်ဆိုးတွေပြုတ်ပြီးတော့တော်တောင်နေကိုပြန်သွားအောင်နှင်းနဲ့ပွဲပေါ့ဗျာဒါကိုတော်ထုတ်တယ်လို့ခေါ်တာပါကျွန်တော်ဆိုလိုချင်တာကကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဟာလည်းပဲနှစ်ပေါင်း50လောက်ဒီလိုမိဆာစိုးအစိမ့်တရေတွေဝင်ပူးတာကိုခံခဲ့ရတယ်ဗျ။ဒါပေမဲ့2015နိုဝင်ဘာလမှာကျွန်တော်လက်တန်းလေးတွေမှင်တို့ပြီးတော့အတန်ဒိတ်တောထုတ်နိုင်ခဲ့ကြတယ်။အတန်ဒိတ်ဆိုပေမဲ့လို့တစ်ကဘာလုံးကြားအောင်ကျွန်တော်တို့အတန်ပြုတ်နိုင်ခဲ့တယ်။အဲ့ဒီအကျိုးဆက်ကအေဗီလာမှာကျွန်တော်တို့ပြည်သူလူလားတောင်းတတဲ့အစိုးရတစ်တရားကိုပေါ်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့အခုအချိန်ဒီမှာရောကျွန်တော်နိုင်ငံကြီးဟာအစင်းတရေကင်းတဲ့နိုင်ငံကြီးဖြစ်ပြီလားဆိုတော့အားလုံးသိပါတယ်မကင်းသေးပါဘူး။အဲဒီတော့ရှေ့ဆက်ပြီးတော့ကျွန်တော်တို့ပျော်ကားကြီးဖြစ်လာပြီဆိုရင်တတိရှိကြပါကျွန်တော်တို့ခေါင်းဆောင်မေထွန်းဆန်းစုကြည်ဦးဆောင်မှုကိုယုံကြည်စွာခံယူပြီးတော့ညီညီညာညာနဲ့ဒုတိယအချိန်တောထုတ်နိုင်မယ်ဆိုရင်ဖြင့်ကျွန်တော်နိုင်ငံကြီးဟာနတ်ဆိုးနတ်စိမ့်နေကင်းတဲ့နိုင်ငံရေးဖြစ်လာပါမယ်ကျွန်တော်တို့လိုချင်တောင်းတတဲ့ဒီမိုကရေစီနိုင်ငံတော်ကိုလည်းဖော်ဆောင်နိုင်မယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ
်အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ချိန်ချောက်မှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံစီးပွားရေးကျန်းသူအားကောင်းလာအောင်သမ္မတဒေါ်နယ်ထရမ့်ရဲ့တွန်းအားပေးမှုကိုထောက်ခံတဲ့ဒီနယ်အနည်းဆုံး၅ခုလောက်ကအုပ်ချုပ်ရေးမှုတွေကသူတို့ဒီနယ်တွေမှာစီးပွားရေးလုပ်ငန်းအငယ်စားလေးတွေကိုပြန်ပြီးဖွင့်ဖို့လုပ်နေပါပြီ။အမေရိကန်တောင်ပိုင်းဒီနယ်တွေဖြစ်တဲ့ Georgia, Florida, South Carolina, Tennessee နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှုတွေကသူတို့ဒီနယ်တွေမှာစီးပွားရေးလုပ်ငန်းတချို့ကိုအခုဒါမှမဟုတ်ဒါမဲ့သတင်းပတ်တွေအတွင်းပြန်ပြီးဖွင့်တော့မှာဖြစ်ကြောင်းမကြာခင်ရက်ပိုင်းတွေအတွင်းမှာပဲပြောကြားခဲ့ကြတာပါ။ဒီလိုပြန်ပြီးဖွင့်တဲ့အခါအနည်းဆုံး6ပြည်လောက်ခြားပြီးခက်ခွာခွာနေကြဖို့တန့်တန့်မှုတွေချထားမှာဖြစ်ကြောင်းပြောပါတယ်။ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ရောဂါအကူအဆက်ခံရသူပေါင်း2000ခွဲကျော်နေပြီဖြစ်ပြီးသေဆုံးရသူက 38,000 ခွဲကျော်နေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်ကမ္ဘာတစ်လုံးမှာဆက်လက်ရိတ်ခါမလုံလောက်မှုဒဏ်ကိုစိုးစိုးဝါးဝါးခံရသူဥယျာဉ်နှစ်ဆပိုးပြီးတိုးလာနိုင်ခြင်းရှိတယ်လို့ကမ္ဘာတစ်လုံးဆန်းနိုင်ရေးခါပြဿနာမပေါ်ပေါက်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲပြီးလှုပ်ဆောင်နေတဲ့ Global Network အဖွဲ့ကြီးရဲ့အင်ကာနစ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဧပြီလ27ရက်အင်ကာနစ်ည7နာရီအထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူပေါင်း122ဦးရှိသွားပြီဖြစ်ပါတယ်။မူလက119ဦးရှိကြရာကနေနောက်တိုးလူနာ2ဦးရှိကြောင်းကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကအင်္ဂါနေ့ညမှာသတင်းထုတ်ပြန်လိုက်တာပါ။တဦးကဒဂုံမျိုးတဲ့အရှိပိုင်းကအမျိုးသမီးတဦးဖြစ်ပြီးနောက်တဦးကရှမ်းပြည်နယ်တောင်ကြီးကအမျိုးသမီးတဦးဖြစ်ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့မော်တော်ယာဉ်တစ်စီးရခိုင်ပြည်နယ်တွင်အတက်ခက်ခံရပြီးလူသက်သေဆုံးရတဲ့ဖြစ်ရပ်အတွက်အလွန်ဆိုးရင်ပူပန်ကြောင်းမြန်မာနိုင်ငံတွင်လုပ်ငန်းလှုပ်ဆောင်နေတဲ့လူသားချင်းစာနာမှုအကူအညီပေးရေးနိုင်ငံတကာအဖွဲ့အစည်း16ခုကပူးတွဲကြေညာချက်ထုတ်ပြန်ပြီးမြန်မာနိုင်ငံတွင်လက်နက်ကိုင်တပ်ဖွဲ့တွေကြားအပြစ်ခတ်ချက်ချင်းရစဲဖို့တောင်းဆိုလိုက်ပါတယ်။ဗိုလ်သူဘူးနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုရ ရာကြီးပုံစံပြောင်းလဲထုတ်ရင်ပြင်နေတာပါတောက်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ဗျာ
This program has come to you from the Voice of America, Washington.